Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ်မေလ6ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့ line to meter 32 kHz 9383ညနဲ့9383ည line to meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောမလိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဂါဇာကခိုင်းယူနစ်မှာရှိတဲ့ဒေသကနေထွက်ခွာပေးဖို့အစ္စရေးကတတိပေးချက်ထုတ်ပါတယ်။ဂျာမနီကရုရှားမှာရှိတဲ့သူ့ရဲ့တာမတ်ကိုယာယီပြန်ခေါ်လိုက်ပါတယ်။ရခိုင်ပြည်နယ်ဗူဒီတောင်အခြေဆိုင်စစ်စင်ရေးကုတ်ကဲမှုဌာနချုပ်ကဒုတမမှုနဲ့တပ်သားယာချီအေအေထာမှာလက်နက်ချခဲ့ပါတယ်။ဒီသတင်းတွေအပါအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့အမတ်စုမွန်နဲ့အတူတင်ပြပေးမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းတဒါဇင်နီးပါးကိုအပိသက်သိမ်းယူနိုင်ခဲ့ပါတယ်လို့ကချင်လွတ်မြောက်ရေးတပ်မတော် KIA ကထုတ်ပြန်လိုက်ပါတယ်
။မနေ့ကအပိသက်သိမ်းနိုင်တဲ့စခန်းတွေကတော့စွန်ဒါဘုံပေါ့နော်။အဲခလာရီရ၄၆တပ်စခန်းကိုလည်းမနေ့ကအပိသက်သိမ်းဆီလို့ရပါပြီ။စခန်းကြီးငယ်အလုံးပေါင်းတော့7ခုလောက်ရှိပါတယ်ခင်ဗျ
။ KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။နောက်ကရင်ပြည်နယ်ကရင်နီဘက်မှာလည်းစစ်ကောင်စီရဲ့ရဟတ်ယာဉ်တစ်စင်းကိုကရင်နီတော်လှန်ရေးတပ်ဖွဲ့တွေကဒီကနေ့မနေ့အစောပိုင်းမှာပြစ်ချလိုက်ပါတယ်။ကော့ဂရိတ်နဲ့ကြာရင်စိတ်ကြီးဘက်မှာတော့စစ်ကောင်စီနဲ့ဒေသခံတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူပြောပြပေးပါမယ်ရှင
်ကာဇာကမ်းမြောင်ရာဖာဒေသအရှိပိုင်းမှာရှိနေတဲ့ဒေသခံတွေခိုင်းယူနစ်အပါအဝင်အစ္စရေးတို့အဆိုအရတိုးချက်တတ်မှတ်ထားတဲ့စာနာမှုဆိုင်ရာအကာအကွယ်ပေးထားတဲ့ဒေသတွေကိုတင်ဆောင်ပေးကြဖို့အစ္စရေးစစ်တပ်ကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာရာဖာကိုအစ္စရေးကမကြာခင်ကာလအတော့တွင်ထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့ဒေသခံအရပ်သားတွေကိုရှောင်တိမ်ခိုင်းတာဖြစ်ပါတယ်။ရာဖာမှာရှိတဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုအစ္စရေးစစ်တပ်အနေနဲ့အင်အားသုံးနှင်းနှင်းသွားမှာဖြစ်တဲ့အတွက်ဒေသခံတွေရှောင်ပေးကြဖို့နဲ့ဒီဒေသမှာနေသူတွေဟာကိုယ့်အသက်အန္တရာယ်ကိုယ့်အသက်အတွက်အန္တရာယ်ဖြစ်စေနိုင်တယ်လို့အစ္စရေးစစ်တပ်ပြောခွင့်ရကအာရဗ်ဘာသာစကားနဲ့လူမှုကွန်ရက်ပေါ်မှာရေးသားထားပါတယ်။ဒီတော်တွင်ရာဖာဒေသခံတွေထွက်ခွာသွားဖို့အစ္စရေးကအမိန့်ထုတ်နေပေမဲ့အပြစ်ရရေးကိစ္စဆွေးနွေးမှုတွေကိုဆက်လက်ပြုလုပ်သွားမယ်လို့ဟာမတ်အစိုးရကပြောကြားလိုက်ပါတယ်ခင်ဗျာ။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘုရင်ဒုတိယမြောက်အက်ဒူလာကိုဒီကနေ့အိမ်ပြူတော်မှာလက်ခံတွေ့ဆုံမှုရှိပြီးတော့အစ္စရေးနဲ့ဟာမတ်တို့ကြားဂါဇာမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲကိစ္စကိုအဓိကထားပြီးတော့ဦးစားပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဂျော်ဒန်ဘုရင်အက်ဒူလာဟာပြီးခဲ့တဲ့သတင်းပတ်အတွင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်နဲ့ဂျော်ဒန်နိုင်ငံအာမန်မြို့မှာတွေ့ဆုံခဲ့ပြီးတော့အစ္စရေးနဲ့ဟာမတ်တို့ကြားအပြစ်ခတ်ရဲဆဲရေးသဘောတူညီချက်ရဖို့နောက်ပြီးတော့ဂါဇာကိုလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နိုင်ရေးဂျော်ဒန်ရဲ့ပါဝင်ဆောင်ရွက်မှုစတဲ့အခြေအနေတွေအပြင်ပါလက်စတိုင်းနဲ့အစ္စရေးပြည်ပခပြည်လည်ရေးအတွက်နှစ်နိုင်ငံဒွန်တွဲတည်ရှိရေးအပါအဝင်ဒေသတွေမှာရေရှည်တည်တံ့တဲ့ငြိမ်းချမ်းရေးတွေရဖို့ကိစ္စကိုလည်းဆွေးနွေးခဲ့ကြပါတယ်။ဖေဖော်ဝါရီလအတွင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဘုရင်အက်ဒူလာတို့တွေ့ဆုံခဲ့ကြတဲ့နောက်ကလည်းအလားတူကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာပါ။အီရန်ကအစ္စရေးကိုကြီးမားတဲ့လေကြောင်းတိုက်ခိုက်မှုပြုလုပ်ခဲ့တဲ့လွန်ခဲ့တဲ့တစ်လလောက်တုန်းကလည်းသမ္မတနဲ့ဘုရင်တို့ကြားတယ်လီဖုန်းနဲ့ဆက်သွယ်စကားပြောခဲ့ရမှာတော့အီရန်ရဲ့ဒီလိုတိုက်ခိုက်မှုဟာဂျော်ဒန်နိုင်ငံနဲ့ဂျော်ဒန်လူမျိုးတွေကိုချိန်ချောက်တဲ့လုပ်ရဖြစ်တယ်ဆိုတာကိုအမေရိကန်ဘက်ကယူဆကြောင်းပြောကြားခဲ့တယ်လို့ဆိုပါတယ်ရှင်။
ဂျာမန်ဝန်ကြီးချုပ် Olaf Scholz ရဲ့ပါတီကိုစိုက်ဘာအင်တာနက်တိုက်ခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတပတ်ကြာတိုင်ပင်ဆွေးနွေးမှုတွေလုပ်ဖို့အတွက်ရုရှားနိုင်ငံဆိုင်ရာတာအမတ်ကြီးကိုပြန်လည်ဆင့်ခေါ်လိုက်တယ်လို့ဂျာမနီကဒီကနေ့ပဲပြောပါတယ်။ Social Democrat Party ရဲ့ထိပ်ပိုင်းခေါင်းဆောင်တွေအပါအဝင်တခြားအရေးကြီးတဲ့အစိုးရနဲ့စက်မှုလုပ်ငန်းတွေကိုရုရှားစစ်ဘက်ဆိုင်ရာဟက်ကာတွေကတိုက်ခိုက်ခဲ့ကြောင်းပြီးခဲ့တဲ့သတင်းပတ်ကပဲဂျာမနီကဆွဆွဲခဲ့တာပါရုရှားအနေနဲ့စိုက်ဘာတိုက်ခိုက်မှုတွေအတွက်နောက်ဆက်တွဲအကျိုးဆက်တွေကြုံရလိမ့်မယ်လို့လည်းတခြား NATO နဲ့ဥရောပနိုင်ငံတွေနီးတူဂျာမနီကသတိပေးခဲ့ပါတယ်ဒီကိစ္စကိုအလင်းနဲ့ထားကင်တွဲနေကြောင်းနဲ့ရုရှားနိုင်ငံဆိုင်ရာဂျာမနီသမ္မတကြီးအလက်ဇန္ဒရာလမ်တော့ဖ်ကိုပြန်ခေါ်ဖို့ဆုံးဖြတ်ကြောင်းကိုလည်းနိုင်ငံခြားရေးဝန်ကြီးအနာလီနာဘာဘော့ကဒီကနေ့ပဲပြောပါတယ်သမ္မတကြီးလမ်ဒော့ဖ်ဟာမြန်မာနိုင်ငံမှာ2015ခုနှစ်ရွေးကောက်ပွဲကာလကဥရောပသမ္မတရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အကြီးအကဲဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ် ဂျာမနီနိုင်ငံရဲ့ယုံပြောရေးဆိုခွင့်ရှိသူအမျိုးသမီးကက်သရင်းဒီရှွာဝါကလည်းဂျာမနီအစိုးရအနေနဲ့ဒီဖြစ်ရပ်ကို liberal democracy နဲ့ထောက်ခံအားပေးတဲ့အဖွဲ့အစည်းတွေကိုစန့်ကျင်တဲ့အပြုအမူအဖြစ်အလေးနက်ထားဆောင်ရွက်နေတယ်လို့ပြောပါတယ်ခင်ဗျာ။
ရုရှားနိုင်ငံရဲ့နယ်စပ်မြို့ဖြစ်တဲ့ Belgrade ဒေသမှာတော့ Ukraine ဘက်က drone နဲ့ဒီကနေ့တိုက်ခိုက်ခဲ့တဲ့အတွက်လူ6ဦးသေဆုံးပြီးတော့30ကျော်ဒဏ်ရာရရှိခဲ့ပါတယ်။ Belgrade ဒေသဆိုင်ရာအုပ်ချုပ်ရေးမှူးကလည်းဒီတိုက်ခိုက်မှုကြောင့်လူ30ကျော်ဒဏ်ရာရခဲ့တယ်ဆိုတာကို Telegram မှာရေးသားဖော်ပြပါတယ်။ရုရှားတို့ရဲ့ drone 73စင်းမှာ12စင်းကို၄ချောင်းရံကောက်ွယ်ရေးတပ်တွေဘက်ကပစ်ချနိုင်ခဲ့တယ်လို့ Ukraine စစ်တပ်ကဒီကနေ့ပဲပြောပါတယ်။ရုရှားနယ်စပ်တစ်လျှောက်ယူကရိန်းအရှေ့မြောက်ပိုင်းဆူမီဒေသမှာလည်း drone တွေကိုကြားဖြတ်ဟန်တားနိုင်ခဲ့ပါတယ်လို့ယူကရိန်းဒေသကပြောပါတယ်။ဆမီဒေသဆိုင်ရာစစ်ဘက်အုပ်ချုပ်ရေးအဖွဲ့ကလည်းစွမ်းရင်စက်ရုံတစ်ခုကိုရုရှားဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်ဆိုတာကို Telegram မှာရေးသားပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်တဲ့အပြက်စီးအသေးအပြောက်စီးရင်ကိုတော့မသိရသေးပါဘူး။ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကတော့အချင်းချင်းညီညွတ်ကြဖို့အရှေ့တန်းကစစ်သည်တွေအတွက်ဆူတောင်းပေးကြဖို့မနေ့ကမိကွန်းပြောကြားခဲ့ပါတယ်ရှင်။
တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9393နဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာရခိုင်ပြည်နယ်ဘူးတီတောင်အခြေစိုက်စစ်စီရေးကုတ်ကဲမှုဌာနချုပ်စကခ15ကဒုတက်မှမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေအနေနဲ့မိသားစုဝင်တွေဒီလ၄ရက်နေ့မှာလက်နက်ချအညံ့ခံခဲ့တယ်လို့အာရခတပ်တော် AA ကဒီကနေ့မှာထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘလို့မှလွတ်လန်းမရှိတော့တဲ့အချိန်မှာလက်နက်ချအညံ့ခံတာဖြစ်ကြောင်းလဲ AA ကြေညာချက်မှာဖော်ပြပါတယ်စစ်တွေမျိုးမြောက်ဖက်မိုင်90အကွာမှာရှိတဲ့စကခ15ဌာနချုပ်ကိုကာလအတော်ကြာပိတ်ဆို့ဖျက်တောက်ထားပြီးစနေရက်အကြာအပြင်းအထန်တက်ခတ်ခဲ့ပြီးတဲ့နောက်တင်ပိုက်ရရှိခဲ့တာဖြစ်ပါတယ်စကက15ဌာနချုပ်ကိုအာရခတပ်တော်ကဘယ်ရက်မှာတင်ပိုက်ခဲ့တယ်လဲဆိုတာကိုဖော်ပြထားတာမျိုးမရှိပေမဲ့လည်းဘူးတီတော်မျိုးဝန်းကျင်မှာတော့အခုရက်ပိုင်းနေ့အတွင်းပုံမှန်လိုတိုက်ပွဲတွေဖြစ်ပွားနေကြတာပါ AA ကထုတ်ပြန်တဲ့ဗီဒီယိုထဲမှာလူပေါင်းရာနဲ့ချီလမ်းလျှောက်လာတာကိုတွေ့ရပြီးတချို့လည်းဒဏ်ရာရထားကြတာကိုတွေ့ရပါတယ်လက်နက်ချအညံ့ခံခဲ့တဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကိုဘယ်နေရာမှာထိန်းသိမ်းထားလဲရှစ်ဆက်ဘလို့စီမံသွားမလဲဆိုတာကိုတော့ဖော်ပြထားတာမျိုးမရှိပါဘူးရခိုင်ပြည်နယ်အတွင်းစစ်စင်ရေးကုတ်ကဲမှုဌာနချုပ်3ခုရှိပြီးစကကခိုးကြောက်ကိုကြောက်တော်နဲ့လက်အောက်ခံတိုင်းရင်အားလုံးကိုဖေဖော်ဝါရီလအတွင်း AA ကတိမ့်ပိုက်ခဲ့သလိုအခုအခါစကခ15ဘူးတီတောင်ဌာနချုပ်ကိုတိမ့်ပိုက်နိုင်ခဲ့ပြီးလက်အောက်ခံတိုင်းရင်အားလုံးကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခတ်နေတယ်လို့ AA ကပြောပါတယ်2023ခုနှစ်နိုဝင်ဘာလကစတင်ခဲ့တဲ့ဒကြော့ပြန်တိုက်ပွဲတွေအတွင်းရခိုင်ပြည်နယ်တွေက18မြို့နယ်ထဲမှာ15မြို့နယ်မှာတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးလူပေါင်းရာနဲ့ချီတေဆုံးခဲ့သလို၃သိန်းကျော်အိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ရတယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာအကြီးအကဲကပြောဆိုထားပါတယ်။ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေပြင်းထန်နေပြီးစစ်ကောင်စီစခန်းတွေကိုအာရခတပ်တော် AA ကသိမ်းပိုက်နိုင်နေတာကြောင့်စစ်ကောင်စီဘက်ကနေကြားဆောင်တပ်ဖွဲ့ဝင်တွေလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြီးခဲ့တဲ့လပိုင်းကစလို့ထွက်ပြေးလာနေကြတာမှဒီကနေ့မှလည်းနေကြားဆောင်တပ်ဖွဲ့ဝင်88ယောက်ထွက်ပြေးခိုလုံလာတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကအတည်ပြုပြောဆိုပါတယ်ခင်ဗျာ။
ရုရှားယူကရိန်းရေးမှာတရုတ်နိုင်ငံအနေနဲ့ဥရောပနိုင်ငံအနေနဲ့နီးကပ်စွာပူးပေါင်းဆောင်ရွက်ဖို့နဲ့တရားမျှတတဲ့ကမ္ဘာကုန်သွယ်ရေးစည်းမျဉ်းတွေကိုလိုက်နာကျင့်သုံးမှုပြင်သစ်သမ္မတအီမန်နွေလ်မန်ခရွန်ကတရုတ်သမ္မတရှီကျင်းဖင်ကိုဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။တရုတ်သမ္မတအနေနဲ့2019ခုနှစ်နောက်ပိုင်းဥရောပကိုပထမဆုံးလာရောက်တဲ့ခီးစဉ်မှာပြင်သစ်သမ္မတကအခုလိုပြောလိုက်တာဖြစ်ပါတယ်။ဒီခီးစဉ်တွင်မှာတရုတ်သမ္မတရှီဟာဆာဗီးယားနဲ့ဟန်ဂေရီနိုင်ငံတွေမှာလည်းတွေ့ဆုံဆွေးနွေးမှုတွေလုပ်သွားမှာဖြစ်ပါတယ်။သမ္မတကတော့ဒီတရုတ်နိုင်ငံရဲ့မူဝါဒရေးရာကြီးကြီးမားမားမပြောင်းလဲဘူးလို့လေလာသူတွေကသုံးသပ်မယ်ဆိုရင်တော့မှတရုတ်အနေနဲ့ယူကရိန်းမှာငြိမ်းချမ်းရေးရဖို့ကိုလိုလားပါတယ်လို့ဆိုပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌဥဆလာဘွန်ဒါလရန်တက်ရောက်ခဲ့တဲ့သုံးဖွင့်ဆိုင်ပနာမစည်းဝေးမှာလည်းပြင်သစ်သမ္မတမက်ခရွန်ကယူကရိန်းရေးပါဝင်ကြီးမားတဲ့အချက်အသေးတွေမှာတရုတ်နဲ့ညှိနှိုင်းဆောင်ရွက်မှုတွေကိုပြက်ပြက်သားသားပြောဆိုခဲ့တယ်လို့ဥရောပတရုတ်ကုန်သွယ်မှုအလုံးအတွက်တရားမျှတတဲ့စည်းမျဉ်းတွေချမှတ်ဖို့ကိုလည်းတိုက်တွန်းထားပါတယ်။ဥရောပတိုက်ရဲ့အနာဂတ်ဟာတရုတ်နဲ့ဟန်ချက်ညီတဲ့ဆက်ဆံရေးကိုဆက်ပြီးတော့မှဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်နိုင်မှုအပေါ်မှာမူတည်ပါတယ်ဆိုပြီးတော့ပြင်သစ်သမ္မတကပြောဆိုထားပါတယ်ရှင်
။တကမ္ဘာလုံးအတိုင်းအတာနဲ့အမေရိကန်ရဲ့ဥဆောင်မှုကိုတရုတ်ရဲ့ဥဆောင်မှုတွေပိုပြီးလက်ခံကြတဲ့အကြောင်း ဒီကနေ့တနင်္လာနေ့မှာထုတ်ပြန်တဲ့ Gallup စစ်တမ်းကဖော်ပြထားပါတယ်။အမေရိကန်ဥဆောင်မှုကိုနိုင်ငံအတော်များများကထောက်ခံပေမဲ့2023ခုနှစ်မှာတော့အင်အားကြီးနေနိုင်ငံလုံးကိုထောက်ခံမှုကျဆင်းသွားတယ်လို့စစ်တမ်းကဖော်ပြထားပါတယ်။2023ခုနှစ်စစ်တမ်းကောက်ယူခဲ့တဲ့နိုင်ငံပေါင်း133နိုင်ငံထဲက82နိုင်ငံကအမေရိကန်ဥဆောင်မှုကိုလက်ခံပြီး52နိုင်ငံကတရုတ်ကိုထောက်ခံကြပါတယ်။နိုင်ငံတနိုင်ငံရဲ့ဩဇာလွှမ်းမှုကသူ့ဥဆောင်မှုကိုဘလောက်ထောက်ခံတယ်လဲဆိုတဲ့အပေါ်မှာမူတည်နေတယ်လို့လဲစစ်တမ်းကထောက်ပြပါတယ်အမေရိကန်နဲ့တရုတ်ရဲ့ဥဆောင်မှုကိုတစ်ကမ္ဘာလုံးကထောက်ခံမှုကျဆင်းနေတယ်ဆိုပေမဲ့နှစ်နိုင်ငံစလုံးကကမ္ဘာနိုင်ငံတချို့မှာရေရှည်အကျိုးစီးပွားရှိခဲ့တာကိုလည်းထောက်ပြထားပါတယ်တရုတ်နိုင်ငံကတန်ဇန်နီးယား၊ယူဂန်ဒါ၊တောင်အာဖရိက၊မာလဝီစတဲ့အာဖရိကနိုင်ငံတွေမှာအကျိုးအမြတ်တွေဖြစ်ထွန်းခဲ့တယ်လို့အမေရိကန်ကလည်းအရှနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဖိလစ်ပိုင်၊တောင်ကိုရီးယားနဲ့ဗီယက်နမ်နိုင်ငံတွေမှာအကျိုးစီးပွားရရှိခဲ့တဲ့အကြောင်းဖော်ပြထားပါတယ်။တရုတ်ရဲ့ဒေတာတွင်းရန်လိုတဲ့လူရက်တွေကအိန္ဒိယနိုင်ငံတွေအနေနဲ့အမေရိကန်ရဲ့ဥဆောင်မှုကိုပိုထောက်ခံဖို့တွန်းပို့ပေးနေတယ်လို့ဖြစ်နေတဲ့အကြောင်းလဲစစ်တမ်းကဖော်ပြထားပါတယ်။နှစ်ပေါင်း20နီးပါးကြာ Gallup စစ်တမ်းအချက်အလက်တွေအရတစ်ကမ္ဘာလုံးမှာ Republican ဥဆောင်မှုတဲ့ Democrat ဥဆောင်မှုကိုထောက်ခံမှုပိုများတယ်လို့လဲဒီကနေ့ထုတ်ပြန်တဲ့စစ်တမ်းမှာဖော်ပြထားပါတယ်ခင်ဗျာ။
တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံရဲ့အန္တရာယ်ရှိတဲ့လုပ်ရက်တွေကိုကန့်ကွက်ပြီးတော့မကြခင်ပါပဲဖိလစ်ပိုင်မြောက်ပိုင်းကန်ယူရက်မှာလုပ်တဲ့စီးရီးလေ့ကျင့်မှုအတွင်းမှာတော့ဒုံးကျည်တဲ့အမြောက်တွေကိုပြစ်ခတ်လေ့ကျင့်ခဲ့ကြပါတယ်တောင်တရုတ်ပင်လယ်အတွင်းမှာဖိလစ်ပိုင်နိုင်ငံကသူ့ပိုင်ဖြစ်တဲ့တောင်းဆိုထားတဲ့ကန်ယူရက်အနီးမှာကြီးရေလေတပ်ဖွဲ့တွေစုပေါင်းပြီးတော့စီးရီးလေ့ကျင့်နေတာဖြစ်ပါတယ်တရုတ်ဘက်ကလည်းထိုင်ဝမ်ကျွန်းအနီးမှာလေတပ်နဲ့ရေတပ်တို့ရဲ့ပူးပေါင်းစီးရီးလေ့ကျင့်မှုကိုအချိန်မြင့်ပြီးတော့လှုပ်ဆောင်နေပါတယ်ထိုင်ဝမ်ကျွန်းရဲ့တောင်ဘက်ကီလိုမီတာ400 249မိုင်အကွာမှာတော့လူဆွန်ကျွန်းရဲ့အနောက်မြောက်ဘက်ကန်ယိုရန်တဲတောင်ပြင်မှာအမေရိကန်တပ်ဖွဲ့တွေကကန်ယိုရန်ကနေ5ကီလိုမီတာအကွာမှာရှိတဲ့ရေပေါ်ပစ်မှတ်တွေကိုအမြောက်ကြီးတွေနဲ့ပစ်ခတ်ခဲ့တယ်ဆိုတာကို AFP သတင်းဌာနသတင်းထောက်တွေကတွေ့မြင်ခဲ့တယ်ဆိုတာကို AFP သတင်းမှာဖော်ပြပါဗျ။အမေရိကန်ပထမမရင်းတပ်ဖွဲ့ရဲ့တပ်မှုကြီးဒုတိယဗိုလ်ချုပ်ကြီးမိုက်ကယ်စီတာဟုံးကတော့ဒီစီရေးလက်ကျင့်မှုကမြေပြင်လုံခြုံရေးအတွက်အစိုးဆုံးကိုမျှော်လင့်ပြီးတော့ပြင်ဆင်ထားတဲ့လက်ကျင့်မှုဖြစ်တယ်လို့ပြောဆိုထားပါဗျရှင်။တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်အရင်ဆုံးတော့ကချင်ဘက်မှာစစ်ကောင်စီရဲ့တပ်စခန်းတွေကို KIA ကတိုက်ခိုက်သိမ်းပိုက်နိုင်တဲ့သတင်းကိုတင်ပြပေးကြပါမယ်ကချင်ပြည်နယ်အတွင်းမှာအရေးပါတဲ့နေရာတချို့အပါအဝင်စစ်ကောင်စီရဲ့တပ်စခန်းတဒါဇင်နီးပါးလောက်ကိုသိမ်းယူနိုင်ခဲ့ပါတယ်လို့ကချင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ KIA ကပြောလိုက်ပါတယ်မြကြီးနာပူတာကိုကားလန့်နဲ့စွန်ပရာဘုံမြို့နယ်ကိုထိန်းချုပ်ထားတဲ့စခန်းတွေကိုတော့ပူပေါင်းတပ်တွေကနှစ်လကျော်ကြာတိုက်ခိုက်ခဲ့ပြီးတော့သိမ်းပိုက်နိုင်ခဲ့တာလို့ဆိုပါတယ်ကချင်ပြည်နယ်ဘက်ကစစ်ရေးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစီသူကတင်ပြပေးထားပါတယ်
ကချင်လူလဲ့ရဲတပ်မတော် KIA နဲ့ပူးပေါင်းတပ်တွေဟာမတ်လဇန်ကစပြီးတော့စစ်ကောင်စီတပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာတနင်္ဂနွေနေ့ကတော့ဆွန်ဘရဘွန်ချီဆိုင်တပ်စခန်းနဲ့ဝိုင်းမော်မြို့နယ်အတွင်းကတပ်စခန်းတော်တော်များများကိုပူးပေါင်းတပ်တွေနဲ့အတူသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံမူကြီးနော်ဘူးကပြောပါတယ
်မနေ့ကအပြည့်တပ်သိမ်းနိုင်တဲ့စခန်းကတော့ဆွန်ဘရဘွန်ပေါ့နော်ဆွန်ဘရဘွန်ခလာရီယာလေးဖြစ်တဲ့တပ်စခန်းကိုလည်းမနေ့ကပြည့်တပ်သိမ်းစီလို့ရပါပြီအဲ့ဒါကနော်ဝိုင်းမော်မြို့နယ်ဘက်မှာကျနေတယ်ကျွန်တော်တို့มีคำสะท้านกระกำสะท้านสมาหน้าจังไอ้ขันจีอยู่เลยมันเนี่ยติ้งไล่จะผิดไปเลยครับเนี่ยจีตอนกลางเนี่ยติ้งไล่ไปดิขันจีเนี่ยอารมณ์ปองก็สิทธิ์คู่เราใช่ไปเลยครับเนี่ย
ซอมบราบันฉีไซคาลายา46ฮะปิจีนาปูตาโอกาลันเนี่ยซอมบราบันမျိုးเนကိုထိ ंछ ုတ်ထားတဲ့အရေးပါတဲ့စကမ်းဖြစ်ပြီးတော့မတ်လဇန်ကစတင်ပြီး2လခန့်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဘုံမကြီးနော်ဘူးကဆက်ပြောပါတယ
်ซอมบราบันကတော်တော်အရေးပါတဲ့စကမ်းဖြစ်ပါတယ်မကျနာပူတော်လာရဲ့တော့နော်အဲသူကခရစ်တော်ခါနေဖြစ်ပါတယ်။နောက်ဥစံပါပုံမြင့်ရဲ့လူချင်းကြီးယူထားတဲ့ခါနေလည်းဖြစ်ပါတယ်။ကျတို့အဲတမဟာတုအဲတည်ခုနှစ်တို့တည်လေးတို့ကိုထင်းချုပ်ထားတဲ့အဲဒီဟာကခါနေဖြစ်ပါတယ်။ကျွန်တော်တို့တိုက်တာကတော့သုံးလပိုင်းကနဲ့တိုက်တာကျွန်တော်အဲနလကြော်ကြော်လောက်တိုက်တာပေါ့
နလကြော်ကြာတိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းကဘုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့နောက်ဆွန်ဘရဘန်မြို့ကန်တွေဟာနေရက်ဆွန့်ခွာထွက်ပြေးနေကြပါတယ်လောလောဆယ်မှာတော့ဆွန်ဘရဘန်မှာတိုက်ပွဲတွေငြိမ်သက်သွားပြီးမြဲထောင်နဲ့ချီတဲ့စစ်ရှောင်တွေကတော့တောတောင်တွေထဲမှာပုံအောင်နေကြဆဲဖြစ်ပြီးတော့မြစ်ကြီးသားဘူတာကိုလမ်းပိတ်နေတာကြောင့်ရိတ်ခါနဲ့စီဝါအပါအဝင်အဆအဆအခက်ခဲနေကြောင်းဒေသခံတူကပြောပါတယ်
တဲ့တိုက်ပွဲတော့နေတော့တယ်ခုပြီးသွားတယ်လို့တော့ပြောတာလေဆရာတို့တော့ထဲမှာပဲပုံနေတာသတော်ကျော်လို့ရှိမှဆရာထောက်နေရအောင်လို့ရှိဒီဘက်လမ်းပိတ်ထားတော့အလုံးဟာခက်ခဲနေတာ
စွန်ဘရာဘွန်မြို့ကိုမတ်လဒုတိယပတ်လောက်ခရေက KNY ကတင်းယူခဲ့တာဖြစ်ပြီးတော့အခုခါမှာစွန်ဘရာဘွန်မြို့ကိုထိန်းချုပ်ထားတဲ့စခန်းကိုပါတင်းယူနိုင်ခဲ့တာလည်းဖြစ်ပါတယ်ဝိုင်းမော်မြို့နယ်တွေကတင်းယူခဲ့တဲ့စခန်းတွေမှာအရေးကြီးတဲ့စခန်းတွေကတော့အင်ခရန်စခန်း၊ဂါဂန်စခန်း၊စမတ်စခန်းတို့ဖြစ်ကြောင်းဘူမကြီးနော်ဘူးကပြောပါတယ်စစ်ကောင်စီကတော့ကချင်ပြည်နယ်အတွင်းတိုက်ပွဲသတင်းတွေနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်တာမတွေ့ရသေးပါဘူး2016ခုနှစ်ကမြန်မာစစ်တပ်ဘက်က၄လကျော်ကြာအပြင်းထန်တိုက်ခိုက်တင်းယူခဲ့တဲ့ဂီဒွန်စခန်းကိုတော့ရှစ်နှစ်ကြာမှ KNY ကပြန်လည်တင်းယူခဲ့ပါတယ်ဝိုင်းမော်မြို့နယ်တွေကစခန်းတွေကိုတော့မေလ3ရက်နေ့ကစတင်တိုက်ခိုက်ပြီးမေလ5ရက်နေ့မှာတင်းယူခဲ့တာပါမတ်လ9ရက်နေ့ကစတင်ခဲ့တဲ့ KNY နဲ့ပူပေါင်းတပ်တွေရဲ့စစ်စင်ရေးအတွင်းမှာကချင်ပြည်နယ်အတွင်းကစစ်ကောင်စီတပ်စခန်းအကြီးငယ်80ကျော်ကိုတင်းပိုက်ခဲ့ကြောင်းကြေညာထားပြီးတော့ဒီအပိုင်းတွေမှာတော့မိုးမောက်မြို့နယ်မှာစစ်ရေးတင်းမာနေစေဖြစ်ပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်ကစစ်ကောင်စီရဲ့တပ်စခန်းတရားစင်နီးပါးကို KIA ကသိမ်းယူနိုင်ခဲ့တဲ့သတင်းကိုကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲကရင်နီဘက်မှာစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုတော်လိုင်းရေးတပ်ဖွဲ့တွေဘက်ကပစ်ချလိုက်တဲ့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်ဒေသခေါ်ကရင်နီပြည်နယ်ဖားဆောင်မြို့နယ်မှာမေလ6ရက်နေ့မနက်ပိုင်းနောက်တုန်းကစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုပစ်ချနိုင်ခဲ့တယ်လို့ဒေသခံတော်လိုင်းရေးတပ်ဖွဲ့တွေကပြောပါရယ်စစ်ကောင်စီတပ်ဖွဲ့တွေနဲ့တော်လိုင်းရေးအင်အားစုတွေကြားကရင်ပြည်နယ်ဖားဆောင်မြို့မှာတိုက်ပွဲတွေအပြင်းထန်ဖြစ်နေချိန်မှာပဲအခုလိုသတင်းထွက်ပေါ်လာတာဖြစ်ပါတယ်ကရင်ပြည်ဒေသလက်နက်ကိုင်ပြည်ပခနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မက်ခင်လေးကတင်ပြပေးထားပါတယ
်ကရင်ပြည်ဒေသဖားဆောင်မြို့နယ်မှာဒီနေ့အစောပိုင်းကဒေသခံတော်လိုင်းအင်အားစုတွေကပြစ်ခတ်ခဲ့ကြောင်းကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာရီဆိုးကပြောပါရယ
်စစ်ကောင်စီရဲ့ရဟယင်စစ်စီကိုဒီနေ့လည်း7နာရီဝန်းကျင်တော့မှာကရင်နီတော်လိုင်းရေးတပ်ဖွဲ့တွေကပြစ်ချနိုင်ခဲ့တာဖြစ်ပါတယ်ပြစ်ချသွားတဲ့ဒါကတော့ဒီဘော်ဒကယ်မြို့နယ်ထဲမှာတို့ယူဆရပါတယ်အချင်းဒီတိတ်ဆိတ်ကိုတော့ဟိုစုံစမ်းနေစေဖြစ်ပါတယ်စစ်ကောင်စီကများသောအားဖြင့်ရဟယင်ကိုထောက်ပို့တဲ့နေရာမှာအုံပြုပါတယ်ပေါ့နော်ဆိုတော့ထောက်ပို့လျင်ဖြစ်ဖို့များပါတယ်
ပြတ်ကျသွားတဲ့လင်းရင်အမျိုးအစားနဲ့ပျက်စီးတဲ့အခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးက VOA ကိုပြောပါရယ်ရဟန်းရင်ပြစ်ချခံခဲ့ရတဲ့အခြေအနေနဲ့ပတ်သက်လို့တီးခြားအတည်ပြုလို့မရသေးသလိုစစ်ကောင်စီကလည်းတစုံတရာထုတ်ပြန်ထားတာမတွေ့ရသေးပါဘူးကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC အတွင်းမှုလည်းဖြစ်ကရင်နီလူ့အခွင့်အရေးတည်ထောင်သူလည်းဖြစ်တဲ့ကိုပညာကလည်းရဟတ်ရင်ပြစ်ချခံခဲ့ရတဲ့တဲ့ရင်ကြားရကြောင်းအခုလိုပြောပါဗျ။တ
န်ရတဲ့စစ်ကောင်စီတပ်တွေကိုသူတို့လာပြီးတော့မှလေနဲ့လာတဲ့အချိန်မှာကျွန်တော်တို့ပြစ်ချနိုင်ခဲ့တာပေါ့နော်။လေမှုရေဆုံသွားတယ်ဆိုတာတန်တော့ကြားတော့ပေါ့နော်။နောက်သူလေပေါ်မှာပါတဲ့တချို့တန်ရရတဲ့တချို့စစ်ကောင်စီတွေကိုတော့နောက်ဒီဘောလခဲကိုဘောလခဲကနေလာပြီးတော့မှစစ်ရဟရင်နေနဲ့ဒီစစ်ရဟရင်နေလာပြီးတော့မှပြတည်သွားတယ်ဆိုတာဟာတော့ကျွန်တော်တို့ကြားတိရတာရှိပါတယ်။
ကရင်နီဒေသမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလကလေးကစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုတော်လိုင်းအင်အားစုတွေကပစ်ခတ်ခဲ့ပူပါတယ်လက်တလုံးမှာတော့ဖားဆောင်မြို့မှာစစ်ကောင်စီတပ်ဖွဲ့တွေနဲ့အပြင်းအထန်တိုက်ပွဲဖြစ်ပွားနေတယ်လို့လည်း KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကပြောပါတယ
်ဖားဆောင်မှာကားတိုက်ပွဲတွေပြင်းထန်နေတော့ဖြစ်ပါတယ်စစ်ကောင်စီတပ်ရဲ့134တပ်ရဲ့135တပ်ကဒါတော်လိုင်းတပ်ဖွဲ့တွေကဝိုင်းရံပိတ်ဆို့ပြီးတော့မှဟိုစစ်စင်ရေးလုပ်နေတာဖြစ်ပါတယ်စစ်ကောင်စီဘက်ကတော့ဒီကြက်လီရင်ပေါ့နော်။နောက်ပြီးတော့ဒီထောက်ပို့လီရင်ကလည်းပုံချဲတာတွေစတဲ့လေကြောင်းတိုက်ခတ်မှုတွေကိုဒါအသုံးပြုပါရယ်။အထူးသဖြင့်ဒီမေလ၄ရက်ကနေပြန်လည်ပြီးတော့မှပြင်ထန်လာတဲ့တိုက်ပွဲတွေကြောင့်စစ်ကောင်စီဘက်ကလေကြောင်းတိုက်ခတ်မှုကိုအဆမတန်အသုံးပြုတယ်လို့ပြောလို့ရပါတယ
်။မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပြည်ပခတွေကြီးထွားလာတဲ့အထက်မှာကရင်နီဒေသဟာလည်းတခုအပါအဝင်ဖြစ်ပါတယ်။ပြည်ပခတွေကြောင့်ကရင်နီဒေသအပါအဝင်နိုင်ငံအဝန်နေရဲစွန့်ခွာရသူအရေးအတွက်ဟာလည်းအခုဆိုရင်3သန်းကျော်ထိတောင်ရှိသွားပြီလို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်နဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။
ဒါကတော့ကယားဒေသတွေမှာစစ်ကောင်စီရဲ့ရဟတ်ရင်တစ်စင်းကိုကရင်နီတော်လိုင်းရေးတပ်ဖွဲ့တွေကပစ်ချလိုက်တဲ့သတင်းမက်ခင်လေးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်ဘက်ကစစ်ရေးအခြေအနေသတင်းကိုတင်ပြပေးကြပါရစေ။ကရင်ပြည်နယ်ကော့ဂရိတ်နဲ့ကြာရင်စိတ်ကြီးမြို့နယ်တွေမှာကရင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေ နောက်ပြီးတော့ဒီစစ်ကောင်စီကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။တိုက်ပွဲတွေအတွင်းမှာထိခိုက်သေးခြင်းမှုတွေရှိပါတယ်လို့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးက VOA ကိုပြောပါတယ်။ကရင်ပြည်နယ်ထဲကစစ်ရေးပြည်ပခါနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ကရင်ပြည်နယ်ကော့ကရိတ်နဲ့ကြာရင်စိတ်ကြီးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF တပ်တွေတိုက်ပွဲတွေပြင်းထန်နေပြီးနှစ်ဖက်ကြာဆုံးမှုတွေရှိနေတယ်လို့စစ်ကောင်စီဘက်ကနေလက်နက်ချအညံ့ခံကြတဲ့စစ်သားတွေလည်းပူးပေါင်းတပ်ဖွဲ့ဘက်ထံကိုထွက်ပြေးလာကြတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖက်ကခေါင်းဆောင်တဦးက VOA ကိုပြောပါတယ်။အဲ
ကော့ကရိတ်ကတော့ဒီအောင်စရာစစ်ကြောင်းဆက်ထိုးနေတာပါနော်
ဟုတ်ကဲ့
တိုက်ပွဲအကြီးကျယ်ဖြစ်နေတယ်ဟုတ်ကဲ့
ဟုတ်ကဲ့
တိုက်ပွဲအကြီးကျယ်ဖြစ်နေဆိုတော့သူတို့ဘက်ကတော့ဒီဆုံးတာတို့ထွက်ပြေးတာတို့အလင်းဝင်တာကျွန်တော်စီအလင်းဝင်တာတို့ကတော့အများကြီးဖြစ်လာတယ်။ချိတ်ဆက်တာတော့အခုချိန်မရှိနေတော့ဘူးသူတို့ချိတ်ဆက်တယ်သူတို့ပဲလာမယ်အဲ့လိုမျိုးပေါ့နော်။ပြပြချိတ်ဆက်မရတာအဲ့တော့ချိန်နဲ့နေရလွဲတာတို့ဆစ်ဖြစ်နေတဲ့အချိန်ကျတော့သူ့စောက်ကြည့်ဖို့လည်းကျွန်တော်အချိန်မရနောက်တစ်ခုသူတို့ချိန်နဲ့နေရတိုင်းကျွန်တော်သွားဖို့ကလည်းလည်းအန္တရာယ်တော့ရှိနေဟုတ်ကဲ့ကျတော့တော့ရေဒီကုန်တော့ကျော်လာတယ်ဒါပေမဲ့အဲ့ဒီလမ်းနှစ်ခုပေါ့နော်ကျွန်တော်တို့ဒီအာရှလမ်းဟောင်းဥစ္စာပေါ့နော်ဒီမြောက်ပြည်ကော်ပိတ်လမ်းဟောင်းရဲ့ဒီအာရှလမ်းသိရဲ့အဲ့ဒီနှစ်ခုကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနှစ်ကြောင်းလုံးကိုတော့ဖျက်တိုက်တော့ခါကြတော့အထူးကြိုက်စီဆုံးနေအများကြီးပဲဖွင့်တယ်လေ
ဒီရက်ပိုင်းမှာပဲကြာရင်စိတ်ကြီးမြို့နယ်တဲကခြေမြန်တရင်184ကတောင်စွန်းစခန်းကိုလည်းပူပေါင်းတက်တီကသိမ့်ပိုက်နိုင်ခဲ့တယ်လို့လည်းပြောပါတယ်
လုံးရက်နေ့မှာကျွန်တော်တောင်စွန်းစခန်းကိုတင်လိုက်တယ်အဲ့ဒါ184ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
အဲ့ဒီစခန်းကတော့ဟိုခြေရင်းစခန်းပေါ့နော်တရင်184ရဲ့ခြေရင်းစခန်းကိုကျွန်တော်အလုံးစုံတင်လိုက်တယ်လက်နဲ့ခြေရင်းနေလည်းအများကြီးရတယ်နောက်တုတ်ပန်းနေလည်းရတယ်ဟုတ်ကဲ့
စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးမြဝတီမြို့မှာတော့ချစ်ချည်ရဲ့တရားတစ်ကောတရားနှစ်ပါပြန်လည်ဖွင့်လှစ်ထားပြီးကုန်စည်စည်းစိမ်မှုတွေဆက်လုပ်နေပါတယ်ဒါပေမဲ့စစ်ကောင်စီဘက်ကအပြည့်အဝထိမ့်ချုပ်ထားတာမဟုတ်ပဲ네ချားဆောက်တက်ကပဲမြို့ထဲမှာထိမ့်ချုပ်ထားတယ်လို့လဲဆိုပါတယ
်အဲသူတို့လုပ်ငန်းလေပတ်နေတဲ့ပုံစံတော့ပြတယ်ဒါပေမဲ့မြောက်ပြည်ကိုအကြီးစားထိမ့်ချုပ်ထားတာတော့ PDF PDF ဦးစီးရတာပေါ့နော် project team အဲ project team နဲ့ဒီနှစ်ပုံငါမှာလက်ကျန်ကြီးကြီး50လောက်တော့ရှိတယ်အဲအဲ့လောက်မှာတင်တာတော့သူတို့ကမရှိသူတို့ကမြောက်ပြည်ဒီနဲ့သင်ငန်းကြီးနောက်ပြကုန်ပြန်ရပြီးစူးမှုအတွက်စူးစမ်းနေတာပေါ့နော်လက်ရှိတဲ့သူမှုအခြေအနေမပြေလည်ဘူးဟုတ်ကဲ့ကျွန်တော်စက်ကူကလည်းမရောက်လာနိုင
်လက်တလောမှာတော့ကရင်ပြည်နယ်အခြေအနေကတိုက်ပွဲတွေမငြိမ်သက်သေးသလိုစစ်ဘေးရှောင်စခန်းတွေမှာနေရတဲ့ဒုက္ခသည်အရေးအတွက်ကလည်း4,000ကျော်ရှိနေပါသေးတယ်ကုန်စည်စည်းစိမ်မှုတွေကလည်းပုံမှန်လဲပတ်တာတွေမရှိသေးသလိုမြဝတီကော့ကရိတ်အာရှလမ်းကလည်းပိတ်ထားဆဲဖြစ်ပါတယ်ရှင
်ဒါကတော့ကရင်ပြည်နယ်ဘက်ကစီးရဲနောက်ဆုံးရအခြေအနေမအေးအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ CDN ဝန်ထမ်းတွေကိုခန့်ထားတယ်ဆိုတဲ့ဆွဲချက်နဲ့ပုဂ္ဂလိကဆေးရုံတချို့ပိတ်ခံရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။မွန်ပြည်နယ်မော်လမြိုင်မြို့ကပုဂ္ဂလိကဆေးရုံတစ်ခုမှာဆေးရနာသိမ်းမှုကိုစန့်ကျင်တဲ့ CDN လှုပ်ရှားမှုမှာပါဝင်တဲ့သူတချို့ကိုဝန်ထမ်းအဖြစ်ခန့်အပ်ထားတယ်ဆိုပြီးတိုင်ကြားခံရတာကြောင့်ယာယီပိတ်လိုက်ဖို့အာဏာပိုင်တွေဘက်ကညွှန်ကြားထားတယ်လို့နှီးဆက်သူတချို့ကပြောပါရယ်။အရင်တုန်းကလည်း CDN လှုပ်ရှားမှုမှာပါဝင်တဲ့ကျန်းမာရေးဝန်ထမ်းတွေကိုခန့်အပ်ထားတယ်ဆိုတော့အကြောင်းပြချက်နဲ့ရန်ကုန်နဲ့မန္တလေးကပုဂ္ဂလိကဆေးရုံတချို့ကိုလည်းအာဏာပိုင်တွေဘက်ကပိတ်ခန့်ခဲ့မှုပါတယ်။အပြည့်အစုံရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးဆက်ပြီးပြောပြပေးပါမယ်ရှင်။မော်လမြိုင်မြို့ဗပေတန်းရက်မှာရှိတဲ့အေးတနာအထုကုဆေးရုံကိုစစ်ကောင်စီဘက်ကလုပ်ငန်း3လပိတ်သိမ်းခံလိုက်ပါတယ်။စီရီယံလှုပ်ရှားမှုမှာပါဝင်တဲ့သူနာပြုတချို့ကိုခန့်အပ်ထားတာကြောင့်ဆိုပြီးအတိုင်ခံရတဲ့အတွက်အခုလိုမျိုး3လပိတ်ခံရတာလို့ဆေးရုံနဲ့နှိဇက်သူတူဦးကပြောပြပါတယ်
။ဘယ်ရက်ငါလာနေစစ်လပိုင်းတည်ရင်းဒီမှာပြန်ဖို့မှာမဆေးရုံတော့3လပိတ်ရမယ်စစ်လပိုင်းတည်ရင်းဒီတော့ပြန်ဖွင့်ပေးရမယ်အဲ့လိုမျိုးပြောပြန်ဖွင့်လို့ရတယ်ပေါ့ဟုတ်စီရီယံလုပ်ခဲ့တဲ့ဆရာမကြီးလုံးတယ်ပေါ့လုံးတော့တိုင်လိုက်တာဟုတ
်စီရီယံကျမ်းမာရေးဝန်ထမ်းတွေကိုခန့်အပ်ထားတဲ့အတွက်အခုလိုမျိုးပုဂ္ဂလိကဆေးရုံတွေပိတ်သိမ်းခံရတာကရန်ကုန်နဲ့မန္တလေးမြို့မှာလည်းရှိပါတယ်မန္တလေးမြို့ကပုဂ္ဂလိကဆေးရုံတွေဖြစ်တဲ့ဂန်ကောမြို့တော်နန်းတော်စိန်ပန်းထက်နေလေးနဲ့မင်္ဂလာဆေးရုံတွေကိုလည်းပြီးခဲ့တဲ့2022ခုနှစ်နဲ့2023ခုနှစ်တွေမှာယာယီပိတ်သိမ်းခံခဲ့ရပူပါတယ်ရန်ကုန်မြို့ကအောင်ရတနာဆေးရုံကိုလည်းအခုနှစ်မေလနဲ့ဇွန်2လတာယာယီပိတ်သိမ်းခိုင်းထားပါတယ်။ပင်လုံဆေးရုံလည်းပြီးခဲ့တဲ့ဖေဖော်ဝါရီနဲ့မတ်လတုန်းကယာယီပိတ်ခံခဲ့ရပါတယ်။အခုလိုမျိုးဆေးရုံတွေယာယီပိတ်သိမ်းခံရလို့ အဲ့ဒီဆေးရုံတွေမှာပြသနေတဲ့လူနာတွေဟာနောက်ထပ်ဆေးကုသလို့ရနိုင်တဲ့ဆေးရုံတွေကိုလိုက်လံစုံစမ်းပြီးတော့ဆရာဝန်အနေနဲ့ချိတ်ဆက်နိုင်မှုကြိုတင်ပြင်ဆင်ထားရပါတယ်
ဒီတော့နေပြန်ရောက်နေပြီဆိုတော့လေအိမ်မှာပြန်နေတာအချိန်လေးလည်းကောင်းနေတော့တော်တော်တော့တကယ်လို့ဟိုမှာဖြစ်ဆိုလဲတခြားဆေးရုံပေါ့နော်တော်တော်တမားတော်တွေကဟိုဘက်ဒီဘက်မျှထိုင်လာတယ်ဆိုတော့တကယ်လို့တစ်ခုခုဟိုမှာဖြစ်ရင်လဲတခြားဆေးရုံပြောင်းပြရတာပေါ့အဲ့လောက်ပါပဲ
မြန်မာနိုင်ငံမှာလုပ်ငန်းလိုင်စင်ခွင့်ပြုထားတဲ့ပုဂ္ဂလိကဆေးရုံက295ရုံရှိတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးဌာနကဖော်ပြထားပါတယ်လုပ်ငန်းလိုင်စင်စီကံတွေကိုလိုက်နာဖို့ပြက်ကွက်တဲ့စံမာရေးလုပ်ငန်းတွေကိုအရေးယူနေပါတယ်လို့မေလာတရနေကပြုလုပ်ခဲ့တဲ့မြန်မာနိုင်ငံပုဂ္ဂလိကဆေးရုံများအသင်းအစည်းအဝေးမှာဒေါက်တာတက်ခိုင်ဝင်းကပြောပါတယ်ပုဂ္ဂလိကဆေးရုံတွေမှာစံမာရေးဆောင်ရှောက်မှုပေးနေသူတွေဟာတက်တန်းရှိတဲ့သတ်မှတ်လိုင်စင်ရှိရမှာဖြစ်ပြီးတော့တည်ဆဲဥပဒေနဲ့ညီဆွန်းထားတဲ့သူတွေမဖြစ်စေရေးကိုလည်းစီစစ်ဆောင်ရွက်နေပါတယ်လို့စစ်ကောင်စီရဲ့စံမာရေးဝန်ကြီးကပြောထားပါတယ်ရှင်ဒါကတော့ CDN ဝန်ထမ်းတွေခန့်အပ်ထားတယ်ဆိုတဲ့ဆွဲချက်နဲ့ပုဂ္ဂလိကဆေးရုံတစ်ခုအပိတ်ခံရတဲ့အခြေအနေသတင်းပါရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာအပူချိန်ပြင်းထန်လွန်းတဲ့အတွက်မွေးမြူရေးလုပ်ငန်းတချို့ထိခိုက်နေရတဲ့အခြေအနေကိုတင်ပြပေးကြပါရစေ။မြန်မာနိုင်ငံမှာဒီလမှာစံချိန်တရောင်အပူရန်ခံကိုခံနေရတာကြောင့်မွေးမြူရေးလုပ်ငန်းတွေမှာထိခိုက်မှုတွေကြုံနေရပါတယ်။ကမ္ဘာပေါ်မှာအပူဆုံးစီးရင်ဝင်နိုင်ငံတနိုင်ငံဖြစ်တဲ့မြန်မာနိုင်ငံရဲ့အလဲပိုင်းဒေသကမွေးမြူရေးလုပ်ငန်းတွေမှာဆိုရင်လေအပူဒဏ်ကြောင့်မွေးမြူရေးတိရစ္ဆာန်တွေထိခိုက်သေးဆုံးမှုတွေနဲ့ကြုံနေရပါတယ်လို့မွေးမြူရေးလုပ်ငန်းရှင်တွေကပြောပါရတယ်။အပူဒဏ်ပြင်းထန်လွန်းတဲ့အတွက်နောက်ဆက်တွဲကြုံနေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုစံကျော်ကတင်ပြပေးထားပါဗျာ။
အပူချိန်ကြောင့်မွေးမြူရေးလုပ်ငန်းတွေမှာဆုံးရှုံးမှုတွေရှိနေပြီးရောဂါမကြောက်အောင်မသေဆုံးအောင်ကာကွယ်နေရတဲ့အတွက်ကုန်ကြစည်တွေတက်လာကြောင်းမွေးမြူရေးလုပ်ငန်းရှင်တချို့ကပြောပါတယ်အထူးသဖြင့်တနိုင်တပိုင်မွေးမြူရေးလုပ်ငန်းရှင်တွေအဖို့စိုက်ထုတ်ရတဲ့အရင်းနှီးပိုများလာတာဖြစ်ပါတယ်အပူချိန်50ဒီဂရီစင်တီဂရိတ်နားကိုရောက်လာတဲ့မြန်မာနိုင်ငံအလဲပိုင်းမှာမွေးမြူရေးခြံတွေကိုပို့ပြီးကျူဆိုက်လာရတာပါကြက်မွေးမြူရေးခြံမှာကြက်တွေအစာမစားတော့တာအတောင်ကျတာကျဲဥအရွယ်အစားသေးလာတာကျွဲနွားတွေမှလည်းအစားမစားပဲယောဂါကြတိတ်ဆုံးမှုတွေဖြစ်နေကြောင်းမွေးမြူရေးသမားတချို့ကပြောပါတယ်လက်ရှိအချိန်ထိကြက်ချံတွေမှကုသရေးကိုမလုပ်နိုင်ပဲကာကွယ်နိုင်ဖို့ပဲစူးစမ်းနေရကြောင်းမန္တလေးမြို့ကကြက်မွေးမြူရေးလုပ်ငန်းရှင်တူကအခုလိုပြောပါတယ်
ရောက်ပြီးတော့ကျမတို့မှဒီအပေါ်မှာအရေးပိုင်းလို့လာရဲမလို့ရတဲ့ဟာကိုလောက်ရတာပေါ့နော်အဲ့လိုဒီအဆက်နဲ့ဆိုပြီးတော့လုပ်ပြရတာပေါ့နော်ကာဝယ်ရတာပေါ့သူကသူ့ထွေးနဲ့ပြီးအေးဆက်ပြီးတော့ဟိုနော်တိုက်တိုက်လို့ဘာလို့ဖြစ်တယ်အဲ့ဦးရငါးကြအဲ့လိုပေါ့နော်ချဲအဲ့လိုမျိုးတွေဖြစ်နေရတွေ့ရတယ်ကတော်တော်များများဆင်းတာဒါအူဆိုင်နဲ့ဦးရတက်တာပေါ့နော်တော်တော်များများအကြက်နာရှင်းနေရတယ်ဒီကိုကာဝယ်ရရှင်းနေခေါင်းရင်တော့အဲ့လိုဘူးဘူးပတ်သက်လို့မရှိဘူးမကောင်းတော့ဆိုင်ကြီးနေဝင်ရတယ်တော့ဟုတ်နေတယ်ဘာမှလုပ်မရဘူးလေလေလို့ဘာလို့ဖြစ်လာရင်ကျင်းတော့ပေါ့နော်ဆားရရတော့
CB ဝမ်မွေးမြူရေးအပါအဝင်အသားစားစိတ်မွေးမြူရေးလုပ်ငန်းတွေကလည်းအခုလိုကျန်းမာရေးပြဿနာတွေကြုံတွေ့နေရပါတယ်မြန်မာပြည်အောက်ပိုင်းကငါးကန်တွေမှာလည်းငါးသိဆုံးနာတွေရှိနေပြီးအစုအပြုံလိုက်မသိဆုံးအောင်ကာကွယ်မှုတွေကိုအလင်းစလုံးလုပ်နေရကြောင်းငါးကန်ပိုင်ရှင်တချို့က VOE ကိုပြောပါတယ်ငါးမွေးမြူရေးကျွမ်းကျင်ပညာရှင်တူဦးဖြစ်တဲ့ဦးစိုးကျော်ကတော့မွေးမြူတဲ့ပုံစံကိုအပြောင်းလဲလုပ်ပြီးသိဆုံးမှုမရှိအောင်ကာကွယ်နိုင်တယ်လို့ VOE ကိုပြောပါတယ်ရေချင်ဖန်နှုံးတက်တာငါးအစိတ်တင်းစေတဲ့အမိုနီးယားနဲ့နိုက်ထရိုက်ဓာတ်တွေလွန်ကဲတာရေဩဇာအဆမတန်တက်လာတာအောက်ဆီဂျင်ကျဆင်းတာဒီလိုအခြေအနေတွေကိုကြည့်ပြီးရေလည်ပေးဖို့သူကအကြံပြုပါတယ်အ
ဲ့ချက်တွေကြည့်ပြီးတော့ဒါလည်းတင်းတော့လည်းရတာပေါ့နော်မလည်းတင်းဘူးအဲ့ဒါကရေသေးတွေအကုန်ကောင်းနေတယ်ဆိုပြီးကျတော့လာရေရှိပြီးဝင်လောက်နဲ့ဒါလုံလောက်တယ်ပေါ့နော်ဒီကအတင်လွန်ရင်ဒီကြဒီမှာဟိုငါးရဲ့ခန္ဓာကဒီဆိုင်နေအကုန်သုံးတယ်လေဒီရာဒီဦးနဲ့လာရောမြေရှင်နေရဖို့သူကသတိတရပါလေးဖြစ်တဲ့အတွက်ပြည်ဘူးတင်ညင်လာနဲ့သူကဆိုင်နေအများကြီးသုံးချရတယ်အဲ့တော့ကိုသူကပြင်ပန်းကြတယ်ပေါ့နော်ဒီနောက်ဆုံးဖြစ်စဉ်တွေဖြစ်ပြီးတော့ရောဂါဝင်နေအသင့်ရှိဖြစ်လာတယ်ဒီကြီးပါနှုံးကိုနှေးလာတာမျိုးတွေရှိတယ်ပေါ့နော်ဟိုနောက်အသာသားလေးပြက်လာတာမျိုးတွေအဲ့ရဲ့သူကဒါတည်ဆုံးတဲ့အဖြစ်ဖြစ်လာတယ်သူငါးသိဆုံးတော့လည်းတစ်နေ့တစ်နေ့ပူပူများလာတယ်ပေါ့နော်
ရေပူချိန်ကြောင့်ငါးယောက်ကမဖြစ်ဖို့အတွက်ငါးကန်တဲကရေကို6ပေလောက်ထားဖို့ရေလဲပေးဖို့ EMC ကိုတုံးဆွဲဖို့သူကအကြံပြုပါတယ်ကြက်ချံတွေမှာတော့လိုက်ကကိုလိုလိုအတင်ချညှိပေးဖို့ဗိုက်တာမင် C နဲ့ electrolyte ဆေးတွေတရက်တစ်ချာတိုက်ဖို့ရေအေးတိုက်ဖို့ကျွမ်းကျင်ပညာရှင်တချို့ကအကြံပြုထားပါတယ်အာရှနိုင်ငံတချို့ကမွေးမြူရေးလုပ်ငန်းတွေမှာလည်းဆုံးရှုံးမှုနေအောင်ပြင်ဆင်နေကြတယ်လို့သတင်းတွေကဖော်ပြကြပါတယ်ပြီးခဲ့တဲ့ရက်ပိုင်းက BNN နိုင်ငံတောင်ပိုင်းဒေါင်းနိုင်ပြည်နယ်မှာရှိတဲ့ငါးမွေးမြူရေးကန်တချို့မှာအပူချိန်ကြောင့်ငါးတွေတောင်းနဲ့ချီပြီးတိုက်ဆုံးမှုဖြစ်ပေါ်ခဲ့ပါတယ်မြန်မာနိုင်ငံအလဲပိုင်းဒေသဖြစ်တဲ့မကွေးတိုင်းချောင်းမြို့နယ်မှာဧပြီလနှောင်းပိုင်းကအပူချိန်48.2 degree centigrade 118.86 Fahrenheit အထိစံချိန်တင်ခဲ့တာပါရာသီဥတုတိုင်းတာမှုတွေစတင်ခဲ့တဲ့လွန်ခဲ့တဲ့56နှစ်ကစအမြင့်ဆုံးအပူချိန်ဖြစ်တယ်လို့လဲမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
ကိုစံကျော်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လင်းပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင
် VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနာဆင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOE မြန်မာပိုင်းရဲ့2024ခုနှစ်မေလ6ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါရှင်အခုအရင်ဆုံးတော့သတင်းလွတ်လပ်ခွင့်အထူးဆွေးနွေးပွဲစကားဝိုင်းကိုတင်ဆက်ပေးကြပါတယ်ဒီသတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့မီဒီယာလောကမှာအပြင်းထန်ဆုံးချုပ်ချယ်နှိပ်ကွပ်မှုကိုခံနေရတဲ့မြန်မာနိုင်ငံထဲမှာမြန်မာသတင်းမီဒီယာတွေဘယ်လိုမျိုးကြံ့ကြံ့ခံပြီးတော့ရပ်တည်နေကြပါသလဲဆိုတာကိုအေယာဝတီသတင်းဌာနအယ်ဒီတာချုပ်ဦးအောင်စောမြစည်းမသတင်းဌာနအမှုဆောင်အယ်ဒီတာဦးစိန်ဝင်းတို့နဲ့ VOE မြန်မာပိုင်းကဦးကျော်ဇန်သာဆွေးနွေးထားတဲ့အပိုင်းနှစ်ကိုနားဆင်ပါရှင်
။နောက်တစ်ခုကအဲဒီကျွန်တော်ကစစ်ကောင်စီနဲ့ဘာညာပြောနေတော့တိုင်းရင်းတနက်ကိုင်းအင်အားစုတွေတော်လိုင်းအင်အားစုတွေတချို့ကလည်းပဲမီဒီယာတွေအတွက်ဒါ rules and regulation သူကသတ်မှတ်ပြီးတော့တလောရုံးကပဲထုတ်ပြန်ကြေညာတယ်တွေးရပါတယ်အဲ့ဒါတချို့ကတော့တကူနဲ့ဝေဖန်ကြတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကွန်ဆိုဘယ်လိုမြင်ပါလဲခင်ဗျာဘာပြောလို့ပါလဲအဲ့ဒီတော့
မကောင်းဘူးဒါကတော့ fault line scoop ပေါ်လာတာပေါ့နော်ဒါပေမဲ့ဒီတကူတော့ pick up လုပ်ပြီးတော့အားလုံးအသိကြုံပြီးပြောလို့တော့မရဘူးပေါ့တကယ်တော့စစ်ကောင်စီနဲ့စစ်တပ်ကတစ်ချိန်လုံးမီဒီယာမနီပူလေးလုပ်ခဲ့တာအားလုံးကိုအကြမ်းဖက်ခဲ့တာဖန်စီထောင်ချတက်ဖြစ်ခဲ့တာအစ်ကောင်စီပဲဖြစ်တယ်။အဲ့တော့ဒီဟာလေးတစ်ခုဆွဲထုတ်ပြီးပြောမယ်ဆိုရင်တော့ဟုတ်တယ်။မလုံးသိဘူးမလုံးသိရက်တန်းရက်ပါလို့ပဲကျွန်တော်တို့ကပြောမှာ။အဲ့လိုမှမလုပ်ဘူးဆိုရင်တော့ဒီလူတွေလည်းကျွန်တော်တို့ကသူတို့ကောင်းကောင်းဝေဖန်ပြောဆိုမှာ။အခုတည်းဝေဖန်နေပြီဖြစ်ပါတယ်။အဲ့တော့ဒီတိုင်းသားလက်နက်ကိုင်အုပ်စုတွေကလည်းအမြဲတမ်းမီဒီယာတွေဘူလီလုပ်ခဲ့တာရှိတယ်။ဘူလီလုပ်နေစေဖြစ်တယ်။အနိုင်ကျင့်တာရှိတယ်။သူတို့ပြောချင်တဲ့တဲ့ရင်ပဲရေးခိုင်းတာတွေရှိပါတယ်အခုအထိပဲသူတို့မျိုးပြောနေကြတာရှိပါဒါကြောင့်လဲတကယ်တိုင်းတိုင်းမီဒီယာလွတ်လပ်တဲ့တိုင်းတိုင်းမီဒီယာတွေကတိုင်းတိုင်းလက်နက်ကန်တွေအိုးဆိုးတဲ့နေရာတွေမှာမနေရဲပဲနဲ့ပြင်မှာထွက်ပြီးလောက်ရတာရှိပါတယ်ဒါအမှန်တရားပါအဲ့တော့ဒီတိုင်းတိုင်းအုပ်စုတွေကသူတို့ပြောနေတဲ့သူတို့ရဲ့ခေါင်းစည်းတွေဖြစ်တဲ့ခေါင်းစည်းတွေဖြစ်တဲ့ဒီမိုကရေစီတို့ဖက်ဒရယ်တို့တကယ်လိုချင်တဲ့ဆိုရင်လဲမီဒီယာဖရီးဒမ်ကိုတန်ဖိုးထားဖို့လေးစားဖို့လိုတယ်လို့ကျွန်တော်ကပြောချင်တယ
်အဲ့ဒီကြားနဲ့ပတ်သက်ပြီးတော့ဘယ်လိုပြောလို့ပါလဲအဲ့ဒီတိုင်းတိုင်းအင်အားစုတွေတချို့ကအဲ့လိုလှုပ်လာတာစစ်ကောင်စီလှုပ်တာကိုတော့ကျွန်တော်ကကန့်ကွက်တယ်ဆိုတော့သူတို့စစ်ကောင်စီကတော့သူတို့ရဲ့လှုပ်ရမှားနေတာကိုဖုံးကွယ်ဖို့ပေါ့လေအဓိကအဖြစ်အဲ့ဒါကိုကြိုးစားရဲဆိုပြီးတော့အတိတ်ပဲဖွင့်နိုင်တယ်အဲ့တော့တိုင်းသားအင်အားစုတချို့ကအဲ့လိုစကားပြောလာတယ်ဆိုတော့သူတို့ကိုကျွန်တော်ဘယ်လိုဖန်ကြမလဲသူတို့ကလည်းဖုံးကွယ်ရမ်းများရှိနေလို့လားဆိုတော့မေးခွန်းထုတ်ရဖြစ်လာသလားလဲ
โอเคကျွန်တော်နှစ်ပိုင်းမြင်ပါတယ်တစ်ပိုင်းကတော့ security concerns ပေါ့เนาะဒီသက်ဆိုင်ရာဒေါ်လာရင်းနဲ့မြေတွေဒေါ်လာရင်းအင်အားစုတွေရဲ့အဲသူတို့ရဲ့ security concern အဲ့ဒီအခါမှာဒေါ်လာရင်းနဲ့ပဲဆိုတာလဲကျွန်တော်တို့ကတကယ်တကယ်ကြတော့ဟို organize ဖြစ်လာတာမဟုတ်ဘူးအဝင်ထွက်တွေသာဖြစ်တဲ့အခါကြတော့သူတို့အနေနဲ့အဲဒီသတင်းသမားကို identify လုပ်ချင်တာအဲ့ဒါ is okay เนาะသူသတင်းသမားတွေအနေနဲ့ဒါမှတ်ပုံတင်ဟို register လုပ်ရမယ်ဆိုတဲ့ဟာကျွန်တော်လက်ခံပါတယ်သို့တော်လည်းပဲသတင်းခန်းကိုဝင်ရောက်ဆွတ်ဖက်တာသတင်းခန်းကိုဟိုဒါပဲရေးဒါတော့မရေးနဲ့ဆိုတဲ့ဟာမျိုးဖြစ်တဲ့ဟာကတော့ဟို censorship လုပ်တာ independence ကိုပြက်ပြားစီတဲ့ဟာမလုတ်သင့်ဘူးအဲ့ဒီဟာကတော့ကျွန်တော်တို့ဟိုကန့်ကွက်ရမယ်အဲနောက်သတင်းသမားဘက်ကလည်းလိုက်နာရမယ့်ဟာတွေရှိတယ်ခုနကသူရဲ့ security concern ကိုဟိုသဘောတူရမယ်ဥပမာပေါ့ကျွန်တော်တို့ဟိုစစ်ဖြစ်တဲ့အခါကြရင်အဲတာမန်အခြေအနေနဲ့မတူတော့ဘူးအဲ့ဒီတော့ဟုတ်ပြီဒီတချို့อ่ะဟာဒီဟိုဟိုဟိုဘလောက်ကြရဲဆိုတဲ့တစ်ဖက်ကဒီပဲဟာကိုပဲပြောတဲ့အခါကြရင်အဲ့ဒါကတစ်ဖက်မှာmoral ထိခိုက်စေတဲ့ဟာမျိုးတွေလာပြီးတော့ဖြစ်တော့ conflict ကိုဟိုဖန်တီးပေးစေတာပေါ့အဲ့တော့မူအားဖြင့်တော့ကျွန်တော်ကတော့ဟိုသေစိတ်တဲ့မူကိုပဲပြောချင်ပါတယ် engage လုပ်ပါသတင်းသမားတွေနဲ့တစ်ဖက်သက်ပဲ censorship မလုပ်ပါနဲ့
ဆိုတော့ကောင်းတော့လည်းပြောခဲ့ပါတယ်လွတ်လပ်မှုဆိုတဲ့နေရာမှာအဲ့ commercial ပေါ့လေ resources အားဖြင့်သူများကိုမိခိုရတာရှိတယ်ပေါ့ဥပမာပြည်ပ media တွေဆိုရင်ဟာဒေါ်လာစား media တွေပါညာဆိုပြီးတော့အဲ့ဒီ resources အပြင်သူတို့ဘာလို့မိခွေရတယ်ပတ်သက်ပြီးတော့ editorial decision ကိုသူတို့ဘယ်လောက်ထိလွှမ်းမိုးထားသလဲအဲ့ဒါကတချို့ media တွေမှာအဲ့လိုမျိုးတွေရှိသလားမြန်မာပြည်တွင်းမှာမြန်မာနိုင်ငံနဲ့လုပ်နေတဲ့ media တွေထဲမှာဆိုတော့
ခုနဦးကျော်တန်သာမေးတာကတော့ကျွန်တော်နားလည်တာ dictate လောက်တာပေါ့နော် editorial policy ကို dictate လောက်သလားဆိုတာကိုမေးရလို့ကျွန်တော်နားလည်တယ်သူတို့လာပြီးတော့ဟိုလိုလောက်ခွင့်မရှိအောင်ကျွန်တော်တို့ကတော့ fans တွေကာရတယ်ပြောတာတယ်ကျွန်တော်တို့ရဲ့ guard တွေထားတယ်ကျွန်တော်တို့ရဲ့ fans တွေပို့ပြီးတော့မြင့်အောင်ကျွန်တော်တို့ high wall တွေကျွန်တော်တို့ကတိဆောက်ထားတာရှိပါတယ်အဲ့လိုနဲ့ပဲကျွန်တော်တို့ဖြတ်သန်းခဲ့ရပါတယ်ကျွန်တော်တို့ပြန်ကြည့်မယ်ဆိုသိပါလိမ့်မယ်ကျွန်တော်တို့လိုမျိုးတွေအဲပြပကအဲပေးတဲ့ဖွဲ့စည်းတွေပြည်တွင်းကပေးတဲ့ဖွဲ့စည်းတွေဒိုနာတွေအကြောင်းကျွန်တော်တို့ကျွန်တော်ပြန်ပြီးတော့ပြောခဲ့ရတာတွေတိုက်ခံလုပ်ခဲ့ရတယ်ဒီမှာ AR တွေကတော့ထိတ်ဆုံးပါပဲလို့ကျွန်တော်တို့ထင်ပါတယ်ကျွန်တော် compromise မလုပ်ပါဘူးကျွန်တော်ရေရောမခံပါဘူးဒါပေမဲ့အချိန်တစ်ခုပေါ့ကျွန်တော်မြင်တာကတော့ဆောင်းမွေးစစ်နေတဲ့ကာလတစ်ခုပါပဲကျွန်တော်တို့အားလုံးဆောင်းမွေး test စစ်တယ်လို့ပဲကျွန်တော်မြင်တယ်ကျွန်တော်တို့ကပြဿနာမရှိဆောင်းမွေးမကြောက်အောင်ပဲနေဖို့ပဲကျွန်တော်တို့ကလိုတယ်လို့ပဲကျွန်တော်တို့ကမြင်တယ်အဲ့ဒါတော့ကျွန်တော်ဘက်ကတော့အခိုင်အမာပြောလို့ရတယ်ဆောင်းပွဲကတော့ test စစ်တာအကြီးကျယ်စစ်နေတာအခုစားကျွန်တော်ကတော့ဆောင်းပွဲမကြောက်အောင်နေနေတယ်အားလုံးမကြောက်အောင်လည်းနေနေကြတယ်အဲ့ဒါတော့ကျွန်တော်တို့ကပြတ်သားတယ်ပြတ်တယ်အကြီးစက်မှာတော့စဝါတီလည်းမခောက်ဘူးဘူးမှလည်းဘာမှသွားပြီးအောက်ချုပ်မှလည်းမဟုတ်ဘူးနောက်ဆုံးပြောချင်တာကတော့ခေတ်ဆက်ဆက်မှာမြန်မာပြည်သူလူထုကတာဝန်ကြီးတယ်ဗျတာဝန်မကြီးတာကစစ်တပ်နဲ့နိုင်ငံရေးသမားတွေတာဝန်မကြီးတာနောက်တစ်ခုတာဝန်ကြီးတာကတော့ခုနပြောတဲ့မီဒီယာတချို့အကုန်လုံးတော့မဟုတ်ဘူးမီဒီယာတချို့ကတာဝန်ကြီးတယ်မီဒီယာလုံသားတချို့ကတာဝန်ကြီးတယ်မြန်မာပြည်အပြောင်းလဲအတိုင်းမှာ68ပဲကြီးကြီး60နှစ်ပဲကြီးကြီးအခု2017ပဲကြီးကြီးပြည်သူတွေကအမြဲတမ်းတာဝန်ကြီးအောက်ကပဲခံပေးရတယ်ဟုတ်မီဒီယာကလည်းတာဝန်ကြုံစူးစမ်းပေးတဲ့မီဒီယာလုံသားတွေအများကြီးရှိတယ်အဲ့ဒါတော့အသိမပြုဖို့လိုတယ်လို့ကျွန်တော်တော့ထင်ပါတယ်ဒါကြောင့်လည်းကျွန်တော်တို့ ARD ပါဝင်အားလုံး credibility ရှိတဲ့မီဒီယာတွေကဒီနေ့ဒီကျွန်တော်တို့လာဖတ်တဲ့ပြည်သက်ကအပြည့်ပဲလေဘာကြောင့်လဲ RF လည်းရှိမှာပဲ VO လည်းရှိတာပဲ BBC လည်းအရင်ကောင်းတာပဲဒါပေမဲ့ပိတ်သက်တွေက very diverse ဖြစ်တယ်သူတို့ media ကိုပို့ပြီးတန်ဖိုးထားလာတယ် information ကိုပို့တန်ဖိုးထားလာတယ်အဲ့ဒီမှာပဲ information အမားတွေလုံနေတဲ့ media တွေလည်းအများကြီးပေါ်လာတယ်ခုနောက်ပိုင်းမှာအများကြီးပဲတကယ်နှေးစင်တဲ့မြမဟုတ်တဲ့သတင်းတွေကိုလွှင့်နေတဲ့ media တွေအများကြီးပဲပြန်ကြည့်ပါအဲ့ဒါ media လောကထွန်းကားတာလည်းမဟုတ်ပါဘူးအဲ့ဒါ media လောကဆုတ်ယုတ်တာဖြစ်တယ်အဲ့တော့ကျွန်တော်တို့အဲ့ဒီကြားထဲမှာ balance လောက်ရတာကျွန်တော်တို့ရဲ့ဘဝတစ်ခုပဲဆိုတော့အားကခက်ခဲပါလေ
ဟုတ်ကဲ့
ဘုရားရှင်လည်းလုပ်ရတူခက်ခဲပါလေ
ဘုရားရှင်အဲ့တော့ထောက်ပံ့ပေးတဲ့လူတွေမီဒီယာတွေယက်တီရေးအတွက်ထောက်ပံ့တဲ့လူတွေရဲ့ဟောစာလွှမ်းမိုးမှုကိုမီဒီယာတွေအနေနဲ့ editorially သူတွေလွှမ်းမိုးမှုကိုဖယ်နိုင်ဖို့ဘယ်လိုကြိုးစားကြလဲဘယ်လိုခဲမျိုးကြုံရလဲလောလောဆယ်ပါဆိုတော့မပြောပါဘူးဟု
တ်ကဲ့2021ဒီ February တရနေ့ကစလို့ပေါ့ကျွန်တော်တို့ရဲ့ဒီဟိုဘော income business ကနေပြီးတော့ရတဲ့ income ကလုံးဝ zero ဖြစ်သွားတယ်ဗာဘယ်လိုလဲဆိုတော့ဟိုစစ်တပ်ကကျွန်တော်တို့ဟိုပိတ်လိုက်တဲ့အခါကျတော့ကြော်ညာရှင်တွေကမလာတော့ဘူးပေါ့နော်ငွေမရတော့အဲ့တော့အဲ့ဒီကနေစပြီးတော့ကျွန်တော်တို့ကအရင် model ပြန်လာဖြစ်တယ်အဲဒိုနာပေါ်မိတီတဲ့ဟာလာဖြစ်တာပေါ့သို့တော့ကျွန်တော်တို့ကဘယ်လိုခြေနေမှာပဲမစိုးindependent ဖြစ်အောင် editorial ရ independent editorial ရ independent ဖြစ်တယ်ဆိုတာကတော့ဟိုအပြင်ကနေပြီးတော့ influence မလုပ်တာဒါအပြင်ကျွန်တော်ဟိုစူးစမ်းတာပေါ့လေကျွန်တော်ဘယ်လောက်လုံနိုင်လဲကျွန်တော်တို့ဘယ်လောက်လုံနိုင်လဲတော့မပြောတတ်ပါဘူးဒါကတော့ပရိသတ်ပေါ်မှာပဲမူတည်ပါကိုစူးစမ်းတာကိုယ့်ရဲ့အဲအစွဲတွေကိုယ့်ရဲ့အဲလိုချင်တဲ့အပိုင်းတွေဟိုပါ the day မှာမလို့ရင်မလို့လို့ရင်လို့တလို့မျိုးမဖြစ်အောင်ကြိုးစားတယ်။ editorial ရတော့ကျွန်တော်တို့ကပဲရှိတယ်သိကြတယ်။အဲဟိုဆိုစစ်အနာဒိနာကိုလက်မခံဘူးဟိုလူခွင့်ရေးတို့ဟိုဂျန်ဒါတို့ကျွန်တော်တို့အလေးထားတယ်။စသဖြင့်ပေါ့နော်ဒီဒီလူမျိုးတွေရှိတဲ့အခါကျတော့သွားတယ်။အဲ့တော့ international donor လည်းအဲ့ဒီလူပါပဲကျွန်တော်တို့စဉ်းစားတဲ့အပိုင်းမှာဒီဒီတိုင်းမှာပဲသူကနေပြီးတော့ဒါလုတ်ပါဒါလုတ်ပါလို့ဆိုရင်တော့ကျွန်တော်တို့ပြဿနာရှိတယ်လေ။ဘာဖြစ်လို့ဟိုဟိုအဲ့လိုလုတ်ချင်မှတော့ဟိုတခြားလုပ်ငန်းပဲလုတ်တော့မှာပေါ့ဒီသတင်းအလုတ်ဟိုလုတ်ရတာကကိုကိုကိုယက်တီရတဲ့ဟာကဟိုတင်းနှံ့မှုဖြစ်စီတာပဲလေ။အဲ့ဒါကလည်းကိုကိုကိုဆိုတာတိမ်ဦးတယောက်တည်းမဟုတ်ပါဘူး။သတင်းခန်းမှာတင်းမှာကျွန်တော်တို့တွေโอเคဒါကိုတို့ယုံကြည်တယ်ဒီလူတွေသွားကြမယ်ဆိုတဲ့ဟာနောက်ပြီးတော့အဖြစ်မှန်ကိုသတင်း journalism ရဲ့အဲကျွန်တော်တို့ကဘယ်လိုပဲဟိုဟိုဟိုဟို editorial ရှိနေပြီမဲ့အမှန်တရားကိုဥတည်တဲ့ဟာက journalism ရဲ့အခြေခံပါပဲအဲ့ဒါကိုမှကျွန်တော်တို့ကိုယ့်လုပ်ကိုယ်ကိုစူးစမ်းပြီးတော့လုပ်တဲ့သဘောပါပဲခင်ဗျဟ
ုတ်ကဲ့ခင်ဗျာတရားရီ editor ချုပ်ဦးအောင်သောညီစီမ managing editor ဦးစိန်ဝင်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ media logo ကိုဖွင့်ဖြိုးအောင် ကျူပန်လှုပ်ဆောင်နိုင်ကြပါစေ။မြန်မာနိုင်ငံလူဖွဲ့စည်းကိုပို့ပြီးမီဒီယာနဲ့အထောက်ပံ့ပေးနိုင်ကြပါစေလို့ဆုတောင်းပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။
ကျေးဇူးပါ။ကျေးဇူးပါဆရာ။ကျေးဇူးအများကြီးတင်ပါတယ်။ကျေးဇူးအများကြီးတင်ပါတယ်။ကျေးဇူးပါဆရာ
။ဥကျော်စန္ဒာရဲ့သတင်းလွတ်လပ်ခွင့်အထူးဆွေးနွေးပွဲစကားဝိုင်းဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်တွင်းသတင်းဌာနတော်တော်များများလိုင်စင်ပိတ်သိမ်းခံရသလိုစီးပွားရေးလုပ်လို့မရတဲ့အခြေအနေဖြစ်သွားပါတယ်။ပြည်တွင်းသတင်းဌာနတချို့ပိတ်သိမ်းကြသလိုတချို့ကလည်းနိုင်ငံရေးအခင်းအကျင်းအစ်မှာလုပ်ငန်းရေရှည်ရပ်တည်နိုင်ရေးနီးလမ်းသစ်တွေရှာဖွေပြီးဆောင်ရွက်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်းကီထိုက်တင်ပြပေးထားပါတယ်။
မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဆုံးဖြစ်နေပြီးနိုင်ငံပေါင်း180တင်းမှာအဆင့်181မှာရှိတယ်လို့နေစီမချာသတင်းသမားများအဖွဲ့ RSF ရဲ့2024ခုနှစ်အစီရင်ခံစာကဖော်ပြပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်သတ်မှတ်ချက်ကပြီးခဲ့တဲ့2023နဲ့ရှင်ရင်အဆင့်နှစ်ဆင့်တက်လာခဲ့ပေမဲ့ကမ္ဘာမှာသတင်းလွတ်လပ်ခွင့်အဆိုးဆုံးနိုင်ငံတစ်ခုဖြစ်နေစေပါ။မေလ3ရက်နေ့ချရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်က
Around the world, media workers are risking their lives trying to bring us news on everything from war to democracy.
စစ်ပွဲတွေကနေဒီမိုကရေစီအထိသတင်းတွေဖော်ပြနိုင်ရေးကမ္ဘာတဝန်းကမီဒီယာလုပ်သားတွေဟာအသက်ဆုံးဆောင်ရွက်နေကြပါတယ်လို့သူကပြောခဲ့တာပါ
။ The United Nations recognizes the invaluable work of journalists and media professionals.
လူလူအတွက်သတင်းတွေအတိပေးထိတွေ့မှုရှိအောင်ဆောင်ရွက်နေကြတဲ့သတင်းတောက်တွေနဲ့မီဒီယာနယ်ပယ်ကပုဂ္ဂိုလ်တွေရဲ့တန်ဖိုးမဖြန့်နိုင်တဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကအသိအမှတ်ပြုပါတယ်အချက်လက်မှန်တွေမရှိဘဲမဟုတ်မမှန်သတင်းတွေလုံးချံသတင်းတွေကိုတိုက်ဖြတ်နိုင်မှာမဟုတ်ပါဘူးတာဝန်ယူမှုတာဝန်ခံမှုမရှိရင်ခိုင်မာအားကောင်းတဲ့မူဝါဒတွေလည်းဖြစ်လာမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်မရှိရင်ဘလို့လွတ်လပ်ခွင့်မှရှိမှာမဟုတ်ပါဘူးသတင်းလွတ်လပ်ခွင့်ဟာညှင်းပယ်လို့မရတဲ့လိုအပ်ချက်တစ်ခုဖြစ်ပါတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ကပြောခဲ့တာပါ2024ခုနှစ်အတွင်းကမ္ဘာမှာမီဒီယာသမားတွေအတွက်အန္တရာယ်အများဆုံးနိုင်ငံ၁၀ခုထဲမှာအာရှနိုင်ငံတစ်ခုဖြစ်တဲ့မြန်မာနိုင်ငံလည်းပါဝင်တယ်လို့ RSF ကဖော်ပြပါတယ်မြန်မာနိုင်ငံတွင်းကသတင်းသမားတွေဟာလုပ်ငန်းခွင်လုံခြုံရေးအတွက်စိုးရိမ်ချမ်းရသလိုတဖက်မှာလည်းသတင်းလုပ်ငန်းလဲပတ်ဖို့ငွေကြေးအရင်းအမြစ်ကလည်းရှားပါလာတယ်လို့ပြည်တွင်းသတင်းဌာနတွေကပြောကြပါတယ်။ဆီယနာသိမ်းမှုမတိုင်ခင်ကတော့ဒေတာရင်းစီးပွားရေးလုပ်ငန်းတွေထံကကြောညာနောက်သတင်းထုတ်လုပ်ရောင်းချမှုတွေကနေရတဲ့ဝင်ငွေနဲ့လုပ်ငန်းလဲပတ်နိုင်ခဲ့တယ်လို့မြေလက်အတန်းသတင်းဌာနရဲ့တီထောင်သူနဲ့အယ်ဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းက VOA ကိုပြောပါတယ်
။ပြဿနာကဒီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာစီးပွားရေးလုပ်ငန်းရှင်တွေကကြောညာပြောဖို့မပြောနဲ့ကျွန်တော်တို့တဖက်တလန်ကငွေကြေးထောက်ပံ့နေဆိုရင်တော့တို့မှာအရန်အနေရှိသွားတဲ့အခါမှာအလုံးဝဒီပြည်တွင်းတွေကကြားတဲ့ income ကဘာမှမရှိတော့ဘူးအဲ့ဒီအပြင်ကို sanction မှာပါသွားတဲ့အခါမှာ monetization ကလုံးဝမရအောင်ကျွန်တော်တို့ဆိုရင် monetization လည်းမရအောင်ဒီလိုရက်တည်ရတယ
်ဒါပေမဲ့အဆင့်အနာတိမ့်လိုက်ချိန်မှာတော့ပြည်တွင်းကရတဲ့အဓိကဝင်ငွေအလုံးရက်ဆိုင်သွားခဲ့တယ်လို့သူကပြောပါတယ်အဲ့ဒီအချိန်မှာတော့ YouTube နဲ့ Facebook တို့လိုလူမှုကွန်ရက်မီဒီယာတွေမှာသတင်းတွေတင်တာကြောင့်ရလာတဲ့ငွေကြေးနောက်နိုင်ငံတကာအဖွဲ့အစည်းတချို့ရဲ့စီမံကိန်းရန်ပုံငွေနဲ့လုပ်ငန်းကိုလက်ပတ်ရတယ်လို့သူကပြောပါတယ
်အဓိကတော့ဟိုပါပေါ့အပြိုင်ဆိုင်ဖြစ်လာတာပေါ့နော်အရင်တော့လို့ဆိုရင်တော့ကုပြေးတဲ့နဲ့ကိုဆိုရင်တော့ဈေးကွက်မှာအရင်ကြီးဟိုပါရှင်စရာတိတ်မရှိဘူးကျွန်တော်တို့ base လုပ်ထားတဲ့မြို့နယ်ခရိုင်တိုင်းမှာတော့ကိုပဲရှိတာဟောကိုကဟိုဟာမီဒီယာရဲ့ဒီအိုက်ဒေတာရဲ့ဟိုဟာဘောဆရာတဆူလို့ပေါ့နော်တွားလို့ရကောင်းရတာပေါ့အဲအကုန်လုံးဖွဲ့စည်းပုံလည်းပြက်စီးသွားတယ်အကုန်လုံးဒီလောက်ရကန်ရတဲ့လုပ်ငန်း procedure တွေလည်းပြောင်းသွားတဲ့အခါမှာအဲ့ဒါကျွန်တော်တို့တို့အရန်ကြီးမားတဲ့စိန်ခေါ်မှုဖြစ်လာတယ်အဲ့တော့ဘာဖြစ်လဲဆိုရင်ဒီ grant ပေးတဲ့အဖွဲ့အစည်းတွေနဲ့ကြာပြောင်းတော့လဲ competition လောက်ကပြိုင်ဆိုင်ရတာရှိတယ်အပြိုင်ဆိုင်တွေရှိတယ်အပြိုင်ဆိုင်တွေမှာကျွန်တော်တို့ကဒီနံပါတ်1တော့ကျွန်တော်တို့အပြိုင်ဆိုင်ကိုအရန်ကြီးဟိုဟိုပါလေအရန်ကြီးချောမွေးနေအောင် proposal မရေးတတ်ဘူးကျွန်တော်တို့လုံနိုင်တာပဲကျွန်တော်တို့သွားတယ်ကျွန်တော်တို့မလုံနိုင်တဲ့ဟာကိုကျွန်တော်တို့မရေးနိုင်ဘူးအဲ့လိုမျိုးဖြစ်တဲ့အခါမှာတော့ proposal ရေးတိုင်းချုံပါလေ
လူမှုကွန်ရက်မီဒီယာတွေကရတဲ့ဝင်ငွေကလည်းစာဖတ်သူအရေးအတွက်ပေါ်မူတည်ပြီးရတာကြောင့်ဒေတာအခြေစိုက်သတင်းဌာနတွေအတွက်အခက်အခဲတစ်ခုဖြစ်ရပါတယ်။သတင်းမီဒီယာတွေဝင်ငွေရလန်းရော့လာတာကြောင့်မြန်မာသတင်းသမားတွေကတော့အရင်ကလစာမျိုးခန်းစား권မျိုးအခုချိန်မှာအပြည့်အဝရဖို့အလို့အကန်အာမခံချက်ရှိဖို့ကလည်းမရင်မရဖြစ်နေပါတယ်။ရင်ကပေးတဲ့လာစာရဲ့ထက်ဝက်လောက်တိရှော့ကြရတဲ့အခြေအနေလို့လဲကိုစလိုင်းကောင်းမြတ်မင်းကပြောပါတယ
်။အဲကျွန်တော်လည်းဒီကိုဗစ်ကာလမှာအလုပ်အနာခံလိုက်ရတဲ့တရင်တောက်ဖြစ်တဲ့အခါမှာကျွန်တော်အဲ့လိုမျိုးကျွန်တော်တရင်တောက်တွေကိုကျွန်တော်မခံစားကြည့်ချင်တဲ့အခါမှာကျွန်တော်တို့တောက်ခံလိုက်တယ်။တောက်ခံပြီးတော့လာစာကိုကျွန်တော်တို့ဂူလာပေးတာတက်ဝက်ပဲရှော့ပေးနိုင်တယ်ပေါ့နော်။အဲ့ဒီဟာနဲ့ပဲကျွန်တော်တို့ရက်တည်ရတာပေါ့။
ဆီယနာတိတ်မှုနောက်ပိုင်းသတင်းထောက်တွေဖန်စီထိမ့်သိမ့်ခံရမှုသတင်းထောက်တွေအတန့်အတည်းကျုံ့တွေ့ရမှုတွေအပြင်လုပ်ငန်းလည်ပတ်ဖို့အတွက်ပါဝင်ငွေအရင့်မြင့်ဆုံးရှုံးလာပေမဲ့လုပ်ငန်းပုံမှန်လည်ပတ်နိုင်ဖို့သတင်းသမားတွေနှီးလန့်ရှာကြပါတယ်မြေလက်အတန်သတင်းဌာနအေဒီတာချုပ်ကိုစလိုင်းကောင်းမြတ်မင်းကတော့သူတို့သတင်းဌာနလည်ပတ်ရေးအတွက်နှီးလန့်ပေါင်းစုံနဲ့ကြိုးပမ်းနေတယ်လို့ VOA ကိုအခုလိုပြောပါတယ်ရှင်
ဒီ organization structure ကိုကောင်းတည်ဆောက်မယ်ပြီးရင်ဒီလိုမျိုးဒီနိုင်ငံတကာဖွဲ့စည်းတွေနဲ့စကားပြောပြီးတော့ကျွန်တော်တို့ကိုရနိုင်တဲ့ opportunity တွေတို့ရှိရရအောင်အခွင့်အလမ်းတွေကျွန်တော်တို့ရအောင်ကျွန်တော်တို့စူးစမ်းမယ်စူးစမ်းဖို့အဓိကတော့ကျွန်တော်တို့ရဲ့သတင်း quality ပေါ့နော်သတင်းထုတ်လွှင့်မှုပိုင်းကိုအဓိကကျွန်တော်တို့ကကောင်းကောင်းလုပ်နိုင်မယ်ပြီးရင် organization နဲ့ပတ်သက်တဲ့ development တွေကိုကောင်းကောင်းလုပ်နိုင်မယ်ဆိုလို့ရှိရင်တော့နောက်အနာဂတ်မှာကျွန်တော်တို့ဒီထက်ပိုပြီးတော့အခွင့်အရေးရနိုင်တယ်လို့ကျွန်တော်တို့သတ်ဆထားတဲ့အတွက်အဲ့ဒီဟာကိုတော့ပြင်ဆင်ထားတယ်ပေါ့နော
်မတ်တင်ဂီထိုင်ရဲ့စီးပွားရေးခန်းနာပါရှင်အမေရိကန်ပြည်ထောင်စုမှာလိုအပ်လာတဲ့ဆိုရင်နိုင်ငံသားတွေဘယ်လိုမျိုးစစ်မှုထမ်းမှုပြင်ဆင်ထားပါသလဲဆိုတာကိုတက်သားတစ်စူဆောင်းရေးလက်ရှိတာဝန်ယူထားတဲ့ပထမတန်းတက်ချက်ကြီးဦးကိုကိုပိုင်စိုးကျော်နဲ့မဆုမြတ်မွန်မေးမြန်းပြီးတော့လူမှုရှုခင်းအစီအစဉ်မှာတင်ဆက်ထားပါတယ်
American ပြည်သားစုမှာလိုအပ်လာရင်စစ်မှုထမ်းရမယ်စနစ်အရာဒီအသက်18နှစ်ကနေ25နှစ်အရွယ်အမျိုးသားတိုင်း Selective Service မှာ Register လုပ်စာရင်းပေးထားရပါတယ်။ဥပဒေအရဒီ American နိုင်ငံသားတွေနဲ့နိုင်ငံထဲမှာအခြေချနေထိုင်နေသူတိုင်းမဖြစ်မနေ Selective Service Register လုပ်စာရင်းပေးထားဖို့လိုပါတယ်။အခုလိုမျိုးစာရင်းပေးထားရတယ်ဆိုပေမဲ့ American စစ်တပ်ထဲကိုဝင်ထားရတာမဟုတ်ဘူးဆိုတာနဲ့ပတ်သက်လို့ American စစ်တပ်မှာဒီလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရက်တက်ချက်ကြီးဥက္ကူပိုင်စိုးကျော်နဲ့မေးမြန်းထားပါရှင်
။ So Selective Service ဆိုတာဟိုအသက် session နှစ်ကနေ25နှစ်အတွင်းကိုနိုင်ငံသားတောင်မှ Green Card Holder တွေ Common Register လောက်ရတယ်။တကယ်လို့တခုခုအရေးပေါ်ဖြစ်လာလို့ရှိရင်သူတို့ Draft လုပ်ဖို့အတွက်ဒါပေမဲ့သူတို့ Register လုပ်ထားပေမဲ့လည်းအခုလက်ရှိမပါပဲဖြစ်လာသူတို့ချက်ချင်းခေါ်ရလို့တော့မရဘူး။Congress တို့ဘာလို့ကနေ approve လုပ်ပြရအောင်လဲ။နောက်ဆုံးသူတို့ draft လုပ်သွားတာ BNM စစ်ပွဲတော့ draft လုပ်သွားတယ်။အဲ့နောက်ပိုင်းမှာသူတို့ selective service တွေပါလုပ်ပြီးတော့ registration number လေးပဲထည့်ရတယ်ပြ။အမျိုးသမီးတွေကိုလည်းသူတို့ selective service လုပ်ဖို့တော့အခုပြောနေကြတယ်။အခုလက်ရှိကတော့အမျိုးသားတွေပဲလုပ်သွားတယ်
။ဒီ selective service ထဲမှာ register လုပ်ထားတာကဒါစစ်ထဲဝင်ထားရတာမဟုတ်ဘူးဆိုတာကိုသိကြအောင်ရောဘယ်လိုလုပ်တယ်ဆိုတော့နည်းနည်းဟိုပို့ပြီးတော့ရှင်းပြပါလားဆော့ဆော့ကတော့ဒီ Congress ရဲ့ဟိုစာပေါ်တော့စုံဖြတ်ချက်အတည်ပြုချက်ယူပြီးတော့မှခေါ်လို့ရတယ်ဆိုတော့နည်းနည်းရှင်းတယ်ဒါပေမဲ့အဲ့ဒါကိုဟိုအကျယ်တဝင့်ပြန်ပြီးဟိုရှင်းပြပေးပါရှင
်တကယ်လည်းစစ်ဖြစ်လာလို့ရှင်ပထမဆုံးသူတို့ဟိုကျွန်တော်တို့စစ်သွားတိုက်ရမှာကျွန်တော် active duty ဆိုတော့4 time သမားတွေရအရင်ပါတိုက်ရမယ်တော့တိုက်လို့မှသူတို့မလောက်ဘူးဆိုလို့ရှင် Army Reserve နဲ့ National Guard ဆိုတော့အရင်တပ်ဖွဲ့ရှိတယ်အဲ့တပ်ဖွဲ့တွေကမလုံလောက်သေးဘူးဆိုရင် inactive reserve ဆိုတဲ့တပ်ဖွဲ့တစ်သက်ရှိတယ်စစ်တပ်တွေဝင်လို့ရှိရင်ဥပမာသူတို့ကစာချုပ်နှစ်တင်နေရှိတယ်ဥပမာ၄နှစ်စာချုပ်ချုပ်တယ်ထားလိုက်၄နှစ်စာချုပ်ချုပ်တယ်ဆိုအားလုံးပေါင်း၈နှစ်ဖြစ်သွားတယ်ကျန်တဲ့၄နှစ်ကိုသူတို့က inactive reserve ဆိုတဲ့သူတို့နာမည်လေးတွေကစည်းင်းထဲမှာပါနေတယ်သူတို့အရင်ဆုံးပြန်ခေါ်မယ်သူတို့အတွက်ကစစ်တပ်နဲ့ပတ်သက်ပြီးဘာမှလုပ်စရာမလိုဘူးပဲသူတို့ကနာမည်တွေကတော့စစ် list ထဲမှာရှိနေပါလိမ့်မယ်ဥပမာ၃နှစ်ချုပ်တယ်လို့ဆိုရင်ကျန်တဲ့၅နှစ်ကသူ့နာမည်ကစစ်တမ်းရှိနေတယ်တခုခုဖြစ်လာရင်သူတို့ပထမဆုံးခေါ်တယ်နောက်ဆုံးလူတွေမလုံလောက်ဘူးဆိုတော့မှ selective service တွေအလူတွေကိုသူတို့ပြန်ပြီးတော့စီစီပြီးခေါ်ဖို့ Congress တွေမှာတော့ပြန်ပြီးဆုံးခဲ့ရပါတယ
်ဆရာဒါကတော့ဟိုအရေးပေါ်အခြေအနေပေါ်လေးတိုင်းပြည်မှာဒီစစ်ဖြစ်လာတော့မှဒီလိုလိုအပ်လို့ရှင်ခေါ်နိုင်ဖို့ပြင်ဆင်ထားတဲ့စနစ်ပေါ်လေးဆိုတော့ American ပြည်တော်စုမှာဒီပုံမှန်အားဖြင့်ရောဒီတပ်သားစုဆောင်ရေးကိုဘယ်လိုမျိုးလုပ်တယ်လဲဆိုတာကိုရှင်းပြပါလားရှင်
ကျွန်တော်တို့တပ်သားစုဆောင်ရဲ့အတွက်ကိုကျွန်တော်တို့ပုံမှန်စစ်တပ်ထဲမှာအာမီထဲမှာရှိတဲ့လူတွေကိုသူတို့ကပထမဆုံး လူရွေးတယ်ရွေးပြီးတော့သူတို့ဟဲ့နင်တို့စစ်သားစုဆောင်တဲ့ထက်မှာ၃နှစ်သွားလောက်ရမယ်၃နှစ်သွားလောက်နေရင်လည်းကြိုက်ခဲ့လို့ရှိရင်တရားဝဲပေါ့နော်ဖာမင်းနဲ့အလုပ်အနေနဲ့ဆက်ပြီးတော့သူအလုပ်ကိုပြောင်းလိုက်လို့ရတယ်ပုံမှန်အဖြစ်တော့တိုင်ဝမ်ကမပြောင်းမနဲ့၃နှစ်ပဲလောက်ကြာပြီးတော့သူအလုပ်သူပြန်သွားတယ်ကျွန်တော်တို့မျိုးရီမျိုးရီတိုင်းမှာ recruiting station ဆိုတာရှိတယ်အဲ့တော့ recruiting station ကနေပြီးတော့တချို့စစ်တပ်တဲ့ဝင်ကြီးနေတူတွေကတိုက်ရိုက်ကျွန်တော်တို့စီလာမိတာရှိတယ်။အာကျွန်တော် website ရှိတယ် website ထဲမှာအာသူတို့ information တွေထည့်လိုက်တယ်ခါကျကျွန်တော်ကဖုန်းခေါ်ပြီးတော့ဟေးပါတီသိချင်တယ်ပါညာသူတို့ပြမေးရလို့ရှိတယ်။အဲ့လိုမျိုးမှမလုပ်လောက်ပဲကျွန်တော်တို့ကအမြဲတမ်းခေါ်နေရတဲ့ကျွန်တော်တို့ကျောင်းနေပါတယ်အာသွားပြီးတော့ library crew လောက်ရတာမျိုးရှိတယ်။တချို့တွေကစစ်တပ်အကြောင်းကိုသိချာမသိကြဘူး။အဲ့တော့သူတို့ benefit တွေကျောင်းတက်တဲ့ benefit ရှိတယ်ပေါ့အကောင်လုံးပြန်ပြီးရှင်းပြပြီးတော့ကျောင်းသားတွေပြန်ပြီးပြောပြပြရတာပေါ့ကျွန်မတို့18နှစ်ကနေစာရေးဝင်လို့ရတယ်။18ကနေပြီးတော့18နှစ်မတည်သေးတဲ့လူဆိုရင်မိဘသဘောတူညီချက်ရှိတော့မှလုပ်လို့ရတော့
အခုရှင်းပြခဲ့တယ်လို့ဆိုရင်တော့ဒီမှာကဒီလိုလိုလာလာပေါ့နော်ဒီစစ်သေးဝင်ကျင်လာအောင်လို့စီယုံရတာမျိုးဆိုတဲ့အခါကျတော့အကိုရိုက်ဒီအခုလောလောဆယ်မှာစစ်သားစုဆောင်ရေးဒီအရာရှိတယောက်အနေနဲ့ပေါ့နော်ဒီတပ်သားသစ်တွေဟိုရအောင်လို့စူးစမ်းရတာကရောလွယ်လားရှင့်
ဒီတော့နေရာပေါ်တော့မူတည်ကျွန်တော်ကအခု Los Angeles မှာနေနေတော့အာပိတ်အရင်တော့အလွယ်ကြီးတော့မဟုတ်ဘူးခင်ဗျာသူတို့ Los Angeles ကလည်းအာကျွန်တော်ကမ္ဘာတရားလိုမျိုးပဲစစ်သားဆိုရင်ပိတ်ပြီးမကြိုက်အကောင်းဆိုတာမျိုးထင်နေကြတယ်အဲ့တော့ကျွန်တော်တို့ကအဲ့လိုမဟုတ်ပါဘူးဒီမှာစစ်တပ်တွေဝင်လာလို့ရှိရင်မိဘနဲ့တွေ့လို့ရပါတယ်စစ်တပ်တွေကပြန်ထွက်လာလို့ရှိရင်အာကြောင်းတက်လို့ရတယ်စစ်တပ်ထက်မှလည်းကြောင်းတက်လို့ရတယ်အဲ့လိုမျိုးအကုန်လုံးရှင်းပြရတယ်ဒီခါလေးကျရင်ခလေးတွေ18နှစ်ပဲဆိုရင်သူတို့မိဘတွေကပြေးမဝင်ကြဘူးအဲ့မိဘတွေကိုကိုယ်တိုင်ပါပြီးတော့ရှင်းပြရပါတယ်
အဲ့တော့ဟိုကိုသဘောနဲ့ကိုပေါ့နော်စစ်သေးဝင်ကျင်တဲ့သူမျိုးဆိုရင်ရောဘယ်လိုမျိုးစစ်လက်ခံနေဆိုတဲ့ process ကိုလည်းရှင်းပြပါလား
တကွာကိုဝင်ကျင်တဲ့လူပဲဖြစ်ဖြစ်အာကျွန်တော်တို့သွားပြီးတော့ပြောပြရတဲ့လူပဲဖြစ်ဖြစ်ပထမဆုံးအစင်ကတို့ရေးပြေးစာမွေးဖြစ်ရတယ်ခင်ဗျာရေးပြေးစာမွေးပေါ်တော့အောင်တော့မှတို့အလုပ်ယူရပါမယ်အလုပ်ယူပြီးတဲ့အခါကျတော့တို့ကြိုက်တဲ့အလုပ်တွေကိုရှိပါတယ်ယူပြီးလို့ရှိရင်တို့ပထမဆုံးစစ်စစ်ရပါတယ်စစ်စစ်ပြီးအောင်ပြီးတော့မှတို့စစ်တက်ကဲကိုဝင်ဖို့စာချုပ်တွေပါတယ်မှတ်မှတ်ထိုးပါတယ်မှတ်မှတ်ထိုးပြီးတော့လည်းချက်ချင်းတွားရအောင်ပေါ့သူရွေးတဲ့အလုပ်ပေါ်မှာဒီတော့တင်နံပေတော့စပွင့်နေပုံခဏဆောင်ပါပါခင
်ဆိုတော့ဆောဆောပြောတဲ့ဥစားဟိုအလုပ်ကိုကြိုက်တဲ့အလုပ်ကိုရွေးရတယ်ဆိုတာဘယ်လိုမျိုးလဲအဲ့ဒါလည်းထပ်ပြီးတော့လည်းရှင်းပြပါလား
အလုပ်ကအားလုံးကကျွန်တော်စီမှာအလုပ်ပေါင်း150ကျော်လောက်ရှိတယ်အပြင်မှာရှိတဲ့အလုပ်မျိုးတွေအကုန်လုံးဒီပါစစ်တပ်ထဲမှာလည်းရှိတယ် mechanic logistics supply human resource to finance တို့အကုန်လုံးရှိတယ်ခင်ဗျအဲ့တော့သူစာဝတ်ဖြည့်ပြီးဖြည့်ရတဲ့အမှတ်ပေါ်မှာတည်ပြီးတော့သူတို့အဲ့အလုပ်တွေကကျွန်တော် list ထဲမှာပေါ်လာတယ်ပေါ်လာတဲ့ထဲမှာမှသူကြိုက်တဲ့အလုပ်ဒီချက်ပဲ
အဲ့လိုမျိုးပေါ့နော်ဒီတပ်သားစုဆောင်ရေးရနေပြီးတော့ပါစစ်ထဲရောက်လာပြီဆိုရင်ဒီဟိုစစ်သားတပ်သားတရားအနေနဲ့ပေါ့နော်ဒီကဲပဲစစ်မြေပြင်မှာဒီတိုက်ခိုက်နိုင်အောင်အသင့်ဖြစ်တဲ့အခြေအနေထိရောက်အောင်ရောဘယ်လောက်ကြာအောင်တင်နန်းနေတက်ရလဲရှင
်တင်နန်းနှစ်ဆင့်ရှိတယ်ပထမဆုံးအဆင့်က basic training လို့ခေါ်တယ် basic training ကစစ်သားတရားဖြစ်လာဖို့လိုအပ်တာအကုန်လုံးပြည့်ပါတယ်သူက6ဘတ်နဲ့4ရက်7ဘတ်လောက်ကြာတယ်ခင်ဗျသူတနက်ဘယ်လိုပြည့်လဲလက်ပြပုံဘယ်လိုပြည့်လဲရှိသမျှအကုန်လုံးဟိုကောင်းဆောင်ကောင်းပြီးတော့ဖြစ်လာလို့ပါအကောင်းဆုံးတက်ပြီးရဲအဲ့ဒါအဲ့ဇေဘပ်ပြီးတော့လို့ရှိ Job training advanced training ဆိုတာရှိတယ်။ Advanced training ကျတော့ကိုရွေးချယ်လိုက်တဲ့အလုပ်ပေါ်မှာတည်ပြီးတော့အကောင်းဆုံးပြန်တက်ပြီးရဲတိထားစရာလည်းမလိုဘူးပေါ့နော်။သူက mechanic အလုပ်ကိုရွေးတယ်ဒါပေမဲ့ဘာမှအလုပ် mechanic အလုပ်တွေဘာမှမလုပ်ဘူး။ကားတွေဘာလည်းမပြင်ဘူးဆိုလို့ရှိရင်အစအဆုံးပြန်ပြီးပြီးလဲတုံ့ပြန်တယ်ပေါ့။အဲ့ဒါတွေပြီးတော့လို့ရှိရင်တာဝန်ကျတဲ့နေရာကိုသူတို့လုပ်ပြီးရဲအာတကယ်လို့ဥမာစင်မြေပြင်တွေဘာမှမသွားခင်မှာကျွန်တော်တို့စီမှာအာ simulation ဆိုတဲ့ပုံစံမျိုးလေးနဲ့အာဒီ training လေးတစ်ခုရှိတယ်ခင်ဗျအဲ့ unit စစ်တပ်ရေးတစ်ခုတိုင်းပေါ့နော်မတော်ကင်မှာသူတို့ကတော့တော်ရတယ်တစ်ခုက4 hour California မှာရှိတယ်နောက်တစ်ခုက4 Fox ဆိုရယ်ကာလူဇီယာနာမှာရှိတယ်တကယ်အပြင်မှာစစ်တိုင်းနေရပုံစံမျိုးပေါ့နော်အာကိုယ့်ဟာကိုယ်တဲရေးဆောက်ပြီးဟိုတနတ်ဆိုလို့တနတ်အရှိမလေးစားရပါတယ်တတ်ထားပြီးတော့ဟိုဂျန်သူနဲ့တကယ်တိုက်တဲ့ပုံစံမျိုးကို simulation ကိုတော့ရတယ်အဲ့ဒါတွေအောင်သွားတော့မှအဲ့တိုက်ကြီးနာဟာ simulation တော့ပါလို့ရှိတယ်
American စစ်တပ်မှာလက်ရှိတပ်သားတွေစုဆောင်ရေးတာဝန်ယူထားသူပထမရန်တက်ချက်ကြီးဥက္ကကိုပိုက်ဆိုးကျော်ဖြစ်ပါတယ်ရှင်။ American မှာဒီစစ်ထဲရောက်ရင်လည်းဆက်လက်ပြင်ပသင်ကြားနိုင်ဖို့ကိုစစ်ဝင်သားတဲ့အလုပ်တွေလုပ်နိုင်ဖို့အတွက်အခွင့်အလမ်းတွေရှိပါတယ်လို့ပြောပါတယ်ရှင်။ကျွန်မဆုမြတ်မောင်ပါ
။မဆုမြတ်မောင်ရဲ့လူမှုရှုခင်းအစီအစဉ်မှာရှင်ဆက်ပြီးတော့ social media တွေပေါ်မှာလူကြည့်များတဲ့သတင်းတိုလေးတွေမအေးတန်တာကြောတင်ဆက်ပေးထားပါတယ်။
ကမ္ဘာအသက်ကြီးဆုံးလို့အခုနောက်ဆုံးပေါ်ထွက်လာတဲ့အဖိုးအိုပဲဖြစ်ပါတယ်။ပီရူးနိုင်ငံအလဲပိုင်းအင်ဒီစ်တောင်တန်းဒေသကအဖိုးအိုရဲ့မွေးနေ့ပွဲကိုအာဏာပိုင်တွေကအခမ်းအနားနဲ့ကျင်းပပေးခဲ့ပါတယ်။1900ပြည့်နှစ်မှာမွေးဖွားတာလို့အတည်ပြုရခဲ့ပြီးတော့ဖိုးသက်ရှင်ကအသက်124နှစ်ရှိပါပြီ။ ဖို့ဖို့မရှိကူကဒီနှစ်2024ဒီလဧပြီလမှာပဲအသက်124နှစ်ပြည့်သွားခဲ့လို့သူ့ရဲ့မွေးနေ့မှာတော့သူ့ရဲ့ပုံတူအယုတ်လေးနဲ့မွေးနေ့ခဲ့ရင်ခွေးထူးရဲတပ်သားတင်တန်းလေးစင်ပုံရင်နဲ့ဆင်နွှဲခဲ့ပါရင်သူကအတီးပြုတ်လို့ရခဲ့ပြီးသမျှအသက်ရှိတက်ကြီးတွေထဲမှာတော့အသက်အရှိဆုံးဖြစ်ပါရင်ဖို့ဖို့မရှိကိုကို2019ခုနှစ်ကမှပြည်သူအစိုးရကသိရှိခဲ့တာဖြစ်ပြီးတော့သူ့ကိုအစိုးရမှတ်ပုံတွေနဲ့အငိမ့်စားလှစာပေးထားပါတယ်။အခုလည်းဘိုးဘွားရိတ်သာမှနေနေတဲ့ဖို့ဖို့ကကမ္ဘာအသက်ကြီးဆုံးပုဂ္ဂိုလ်ဖြစ်တယ်ဆိုတာကိုဂင်းနစ်စံချိန်မှတ်တမ်းဝင်ဖို့အတွက်ပြည်သူနိုင်ငံအာဏာပိုင်တွေဆက်သွယ်ကြိုးပမ်းနေပါတယ်။သူ့မတိုင်ခင်ကတော့ကမ္ဘာအသက်အရှိဆုံးဖြစ်အတည်ပြုနိုင်ခဲ့တဲ့သူကအသက်122နှစ်အထိနေသွားခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံအရှိကျန်းဒေသမှာရေတက်ချင်ရေတက်ဖြတ်မောင်းတဲ့ဘတ်စကားတစီရေစီးနဲ့မျောသွားတာမှာဘတ်စကားပေါ်ကသူတွေအသက်မသေးပဲနဲ့လွတ်မြောက်ခဲ့ပါရဲ့။နိုင်ရိုဘီမြို့စီမောင်းနေတဲ့ဘတ်စကားဧပြီလ9ရက်နေ့ကလမ်းမပေါ်မှာမြေရေတက်နေတာကိုအဖျက်ရေစီးနဲ့ပါသွားတာပါ။ဘတ်စကားပေါ်လိုက်ပါတဲ့သူတွေကျိုးနဲ့ဆွဲပြီးကုန်းပေါ်တက်ခဲ့ရပါရဲ့။လူထော်တော်များများလည်းရေတက်တဝက်တစ်ပြက်မြုပ်နေတဲ့ဘတ်စကားခေါင်းမပေါ်တက်ပြီးတော့ကဲတင်ခံရဖို့စောင့်နေတာကိုတွေ့ရပါရဲ့။နောက်ဆုံးကားပေါ်ကလူ52ဦးလုံးဘေးကင်းတဲ့နေရာကိုရောက်နိုင်ခဲ့တာပါ။အရှေ့အာဖရိကဒေသမှာလွန်ခဲ့တဲ့6လအတွင်းစံချိန်တင်အောင်ရေကြီးခဲ့ပြီးတော့လူ10ဦးကျော်သေဆုံးခဲ့ရပြီဖြစ်ပါရဲ့။ကမ္ဘာမှာဥရရာသီပြောင်းလဲဖောက်ပြန်မှုတွေကြောင့်ပြင်းထန်တဲ့ရာသီဥတုအခြေအနေတွေလည်းပိုပြီးဖြစ်ပေါ်နေတာတွေ့ရပါတယ်ရှင်။ကမ္ဘာမှာပထမဦးဆုံးပိုးကောင်ပွဲသည်စားတော့ဆိုင်စာမြင်ပိုးကရန်ဘတ်ဆိုတဲ့စားတောက်ဆိုင်လန်ဒန်မြို့တော်မှာဖွင့်လှစ်ထားပါ။ထောဘက်ကအစာအချိုပွဲအစုံပိုးမွှားကိုထည့်ပြီးတုံးထားပါတယ်
။ People often quite surprised at how meaty insects are, but
ပိုးမွှားကောင်တွေကအသားလိုဖြစ်နေတာကိုလူတွေတော်တော်အံ့ဩကြတယ်လို့ရန်ဘတ်စားတောက်ဆိုင်ကိုပူရဲဖွင့်ထားတဲ့လီယိုတေလာကပြောပါတယ်။ဒီစားလို့ရတဲ့ပိုးကောင်လေးတွေမှာမမြင်ရတဲ့ရေသွေးကောင်တွေလည်းအများကြီးရှိပါတယ်။ပြည့်တကောင်မှာပါတဲ့အသားတက်ကအမဲသားတောက်တောက်ဆင်းတဲ့50ရာခိုင်နှုန်းပိုများပြီးတော့တန်တက်ကတော့ဟင်းနှုတ်နယ်ဓာတ်ခွာရွက်ထက်ပိုများသလိုကယ်စီယမ်ဓာတ်ကနိုးထက်ပိုများပိုတက်စီယမ်ဓာတ်ကလည်းငှက်ပြောသည့်ထက်ပိုများ B12 ဓာတ်ကအသားမှာထက်ပိုများတယ်လို့ဆိုပါတယ်ဒီဟင်းရာတွေထုတ်လုပ်မှုကလည်းရာသီဥတုနဲ့ပတ်သက်ပြီးတော့သဟဇာတဖြစ်တဲ့လုပ်ငန်းစဉ်မှာမွေးမြူဖို့နေရာကလည်းတိတ်မိကြူအကောင်ကြီးမွေးမြူရေးလို့လဲကာဗွန်ဒိုင်အောက်ဆိုက်ဓာတ်မထွက်ပါဘူးဒါမဲ့လည်းပိရစ်လိုမျိုးအားရှမှာလူကြိုက်များတဲ့အစားမင်းပိုးကောင်လေးတွေစားလေလည်းမရှိစားဖို့လည်းကြောက်တဲ့နောက်တိုင်းသားတွေဒီဟင်းရာတွေကိုစားရအောင်လုပ်ဖို့ကတော့ခက်ခဲပါရဲ့။ဒါမဲ့လည်းတဖြည်းဖြည်းနဲ့လာစားတဲ့သူတွေပိုများလာပြီးတော့ဒီစားလို့ရတဲ့ပိုးကောင်လေးတွေနဲ့ချက်ပြုတ်တာကဖွံ့ဖြိုးလာတဲ့စီးပွားရေးတစ်ခုလည်းဖြစ်ပါရဲ့။ 2023ခုနှစ်နဲ့2032ခုနှစ်ကြာမှာဒီလုပ်ငန်းက50နီးပါးဖွင့်ထွားလာမယ်လို့ခန့်မှန်းရပါရဲ့
မေးသနာကျော်ရဲ့10မိနစ်သတင်းတိုလေးတွေစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကတလှည့်ပြောပြပေးပါမယ်ရှင
်။ရခိုင်ပြည်နယ်ဘူတီတောင်အခြေဆိုင်စစ်စင်ရေးကုတ်ကဲမှုဌာနချုပ်စကခ55ကဒုတမမှုအပါအဝင်စစ်ကောင်စီတပ်ဖွဲ့ဝင်တွေနဲ့မိသားစုဝင်တွေကိုဒီလ၄ရက်နေ့မှာလက်နက်ချအညံ့ခံခဲ့တယ်လို့အာရခတပ်တော် AA ကဒီကနေ့ထုတ်ပြန်ပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်တွေဘလို့မှလွတ်လန်းမရှိတော့တဲ့အချိန်မှာလက်နက်ချအညံ့ခံတာဖြစ်ကြောင်းလည်း AA ကြီးညာချက်မှာဖော်ပြပါတယ်စစ်တွေမြို့မြောက်ဖက်မိုင်50အကွာမှာရှိတဲ့စကခ55ဌာနချုပ်ကိုကာလအတော်ကြာပိတ်ဆို့ဖျက်တောက်ထားပြီးစစ်နေရဲ့အကြာအပြင်းထန်တိုက်ခိုက်ပြီးတဲ့နောက်မှာတိမ့်ပတ်ရရှိခဲ့တာဖြစ်ပါတယ်ခင်ဗျာဂါဇာကမ်းမြောင်ရာဖာဒေသအရှေ့ပိုင်းမှာရှိနေတဲ့ဒေသကနေခန်းယူနစ်အပါအဝင်အစ္စရေးတို့အဆိုအရတိုးချဲ့တမတ်ထားတဲ့စာနာမှုဆိုင်ရာအကာအကွယ်ပေးထားတဲ့ဒေသတွေကိုရှောင်တိမ်ပေးကြဖို့အစ္စရေးစစ်တပ်ကဒီကနေ့သတိပေးချက်ထုတ်ပြန်လိုက်ပါတယ်။ဒါဟာရာဖာကိုအစ္စရေးကမကြခင်ကာလအတော်အတွင်းထိုးစစ်ဆင်တိုက်ခိုက်ဖို့ပြင်ဆင်တဲ့အနေနဲ့ဒေသခံအရသားတွေကိုရှောင်တိမ်ခိုင်းတာလည်းဖြစ်ပါတယ်ခင်ဗျာ။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျော်ဒန်ဘီရင်ဒုတိယမြောက်အဗ်ဒူလာကိုဒီကနေ့အင်ပြူတော်မှာလက်ခံတွေ့ဆုံမှုရှိပြီးအစ္စရေးနဲ့ဟာမတ်စ်ကြားဂါဇာမှာလက်ရှိဖြစ်ပေါ်နေတဲ့စစ်ပွဲကိစ္စတွေကိုအဓိကဦးစားပေးဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုစံကျော်ဖြစ်ပါတယ်။ဆပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုးလ်ဂေးနဲ့ဇမ်ဘေးဟန်ဆာဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။VOE ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါရယ် VOE ရဲ့သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပြာဝေးကွာလို့လိုရာဆန္ဒတွေပြေကြပါသေးရှင်
This program has come to you from the Voice